Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်ဇွန်လ12ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင်
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါအမေရိကန်ပြည်တော်စုဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့ကညကပွဲရုံတစ်ခုတိုက်ခိုက်ခံရမှုအတွင်းအနည်းဆုံးလူ90သေဆုံးပြီးဒါဇင်နဲ့ချီထဏ်ရာရပါတယ်တရုတ်နိုင်ငံရှန်ဟိုင်းနိုင်ငံတကာလေဆိပ်မှာပောက်ကွဲမှုဖြစ်လို့လူတချို့ထဏ်ရာရပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူကြေညာပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမာကတော့မြမငင်းညာရေးဥဆောင်ဖော်ဆောင်မဲ့နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့အပြစ်မရက်ထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေတွေ့ဆုံမှုရှိသလို27ရာစုပြည်လုံးညီလာခံလာမယ့်ဩဂုတ်လမှာကျင်းပနိုင်ချေရှိပါတယ
်ဒေါက်တာဆန်းစုကြည်အနေနဲ့တော့ညီလာခံစော်ပြီးကျင်းပနိုင်လို့ငင်းညာရေးဖြစ်စဉ်တွေဂျုံဂျင်းမှုရလည်းငင်းညာရေးရရင်တော့တရက်ပဲစော်ရတယ်တရက်ပဲအကျိုးရှိတာမျိုးလို့ပြောထားတဲ့တော်တော်ဩဂုတ်လတော့
27ရာစုပြည်လုံးညီလာခံအကျိုးပြင်ဆင်ရေးကော်မတီအတွင်းမှဦးလာမောင်ရွှေပြောပြခဲ့တာပါမကြခင်အပြည့်စုံနာဆင်ရပါမယ်။နောက်နိုင်ငံတကာနဲ့ရင်မောင်တန်းနိုင်မှုအတွက်မြမပညာရေးစနစ်ကိုပြုပြင်ပြောင်းလဲရလိမ့်မယ်လို့ပြောဆိုလိုက်တဲ့အမေရိကန်နိုင်ငံသားဝန်ကြီးဌာနကဖိတ်ခေါ်လိုက်တဲ့လူငယ်ကောင်းဆောင်မှုဖြင့်တည်းတင်နန်းမြန်မာပြည်ကိုစားပြူပြီးတက်ရောက်လာတဲ့ကျောင်းသူနှစ်ဦးကိုတွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းနဲ့အတူတနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကြီးထိုင်နဲ့မမိုးဖြူတို့ကတင်ပြပေးမှာပါရှင
်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့ကညကပွဲရုံပစ်ခတ်မှုအတွင်လူ90သေဆုံးပြီး53ဦးဒဏ်ရာရတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒီတိုက်ခိုက်မှုကိုအကြမ်းဖက်ဝါဒစွဲကန်တိုက်ခိုက်မှုတစ်ခုအဖြစ်စုံစမ်းစစ်ဆေးနေတဲ့ကြောင်လဲအာနာဘိုင်တို့ကပြောပါတယ်။ဂေးလို့ခေါ်တဲ့လင်းတူချစ်သူတွေသွားတဲ့ Sports Night Club ညကပွဲရုံမှာတင်းငွေတွေနဲ့မနေ့အစောပိုင်းပြစ်ခတ်မှုဖြစ်ခဲ့တာပါ။ရဲတွေရဲ့အဆိုအရ Rifle တနတ်တက်လက်6လုံးဖြူတနတ်တက်လက်ကန်ထားတဲ့တနတ်သမားကရဲတွေနဲ့ပြန်လည်ပြစ်ခတ်ပြီးကပွဲရုံအတွင်းမှာပဲတေဆုံခဲ့ပါတယ်။တနတ်သမားလို့တန်တရာရှိထားသူကကာပွဲရုံလုံးချုံရေတာဝန်ယူထားတဲ့ရဲတအုပ်နဲ့အပြန်အလှန်ပစ်ခတ်ခဲ့ပြီးနောက်ကာပွဲရုံအတွင်းကိုပြန်ဝင်သွားပြီးတစားကန်တွေခေါ်ဆောင်ခဲ့တယ်လို့ရဲချုပ်ဂျွန်မီနာကပြောပါတယ်။တနတ်သမားနဲ့ရဲတပ်ဖွဲ့ဝင်9ဦးတို့အပြန်အလှန်ပစ်ခတ်ခဲ့တာလို့လည်းရဲချုပ်ကပြောပါတယ်။တနတ်သမားကအစွန်းရောက်အစ္စလာမစ်ဝါဒဆွဲတအုပ်ဖြစ်နိုင်ပြီးအခုတိုက်ခိုက်မှုကိုအကြမ်းဖက်ဝါဒဆွဲကန်တိုက်ခိုက်မှုအဖြစ်စုံစမ်းစစ်ဆေးနေတဲ့အကြောင်းပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI တာဝန်ရှိသူတွေကပြောပါတယ်။ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့ Pulse Nightclub ညကပွဲရုံမှာညကရှိနေခဲ့ကြပြီးမျက်မြင်တွေ့ခဲ့ကြသူတွေအနေနဲ့ Orlando ရဲဌာနချုပ်ကိုလာရောက်ချဖို့လဲရဲဌာနက Twitter စာမျက်နှာမှာပန်ကြားထားပါတယ်ရှင်
။ Syrian နိုင်ငံ Damascus မြို့စင်ကြေးပုံးမှာရှိတဲ့ Shia Muslim တွေရဲ့ဘာသာရေးအထွတ်မြတ်နေရာမှာလူတော်တော်များများသေဆုံးဒဏ်ရာရရှိခဲ့တဲ့စနေနေ့ကတိုက်ခိုက်မှုကိုကုလသမဂ္ဂအတွင်းမှုချုပ် Ban Ki-moon ကပြစ်တင်ရှုတ်ချပြောဆိုလိုက်ပါတယ်။စနေနေ့ညနေကထုတ်ပြန်တဲ့ Mr. Ban Ki-moon ရဲ့ကြေညာချက်မှာ Islam စစ်သွေးကြွာ ISIL အဖွဲ့ရဲ့အကြမ်းဖက်မှုလို့ဖော်ပြတဲ့အဲ့ဒီတိုက်ခိုက်မှုမှာဒေသခံစောင့်ကြည့်ရေးအဖွဲ့တွေနဲ့ပြည်သူတို့ချို့ရဲ့သတင်းပေးပို့ချက်အရအမျိုးသမီးနဲ့ကလေးတွေအပါအဝင်လူတော်တော်များများထိခိုက်ဒဏ်ရာရပြီးသေဆုံးသူတွေလည်းရှိတယ်လို့ဖော်ပြပါတယ်။Syed Zinab ဖခင်ကျောင်းမှာဇက်တိုက်ဖြစ်ခဲ့တဲ့ပောက်ကွဲမှုနှစ်ကြိမ်မြောက်လူ၁၂ယောက်ထက်မနည်းသေဆုံးပြီးတော့အများပြားဒဏ်ရာရတယ်လို့သတင်းတွေကဖော်ပြပါတယ်။ဖခင်ကျောင်းအဝင်ဝမှာအသေးခံဘုံခွဲသမားတစ်ယောက်ကဘုံခွဲတိုက်ခိုက်ခဲ့တယ်လို့အစိုးရပိုင်းသတင်းတွေကဖော်ပြပြီးဒီပောက်ကွဲမှုအပြီးလုံခြုံရေးအဆောက်ထူထပ်တဲ့ဖခင်ကျောင်းမှာကားဘုံပောက်ကွဲမှုဇက်တိုက်ဖြစ်ခဲ့ပါတယ်။တချို့သတင်းတွေကတော့ဘုံပောက်ခွဲမှုနှစ်ခုကြောင်းလူ20လောက်သေဆုံးခဲ့တယ်လို့ဖော်ပြပါတယ်ရှင်။
Republican Party ရဲ့တမန်တော်လောင်းဖြစ်ဖို့တေချာသလောက်ဖြစ်နေတဲ့ Donald Trump ဟာမနေ့စနေနေ့က Pennsylvania ပြည်နယ် Pittsburgh မြို့နယ် Florida ပြည်နယ် Tampa မြို့တို့ကလူမှုစီယုံပွဲတွေမှာ Democrat တွေကိုရော Republican တွေကိုပါကြမ်းတမ်းတဲ့အသုံးအနှုန်းနဲ့ရင်းရင်တည်တည်ပြောဆိုခဲ့ပါတယ်။ Republican ခေါင်းဆောင်ဖိုင်အာကောင်ပြီးလိမ္မာပန်းနှက်စေခြင်းနဲ့လို့ Pennsylvania ပြည်နယ် Pittsburgh နိုင်ငံတကာလေးစိတ်မှာလူ2000လောက်ကို Donald Trump ကပြောဆိုခဲ့ပါတယ်။နိုင်ငံကြ合いဝင်ကြီးအဖြစ်တာဝန်ယူစဉ်အချိန်ကအီးမေးလ်အသုံးပြုမှုပုံစံနဲ့ပတ်သက်လို့ပြဿနာတက်နေတဲ့ Democratic Party ဘက်ကပြိုင်ဘက် Hillary Clinton ကိုလည်းမယိုးဖြောင်းတဲ့ Hillary ဆိုပြီး Donald Trump က Florida ပြည်နယ် Tampa မြို့မှာထိုးနှက်ခဲ့ပါတယ်။ ဒါပြင်သူ့ကိုပါတီရဲ့သမ္မတလောင်းအဖြစ်မထောက်ခံတဲ့ Republican Party ရဲ့အရင်သမ္မတလောင်း Mitt Romney ကိုလည်းအရှုံးသမားအဖြစ်ချိုးချိုးနှိမ်နှိမ်ပြောဆိုပါတယ်။သူ့ကိုမထောက်ခံတဲ့ Republican အထက်လွှတ်တော်ကိုယ်စားလှယ်တွေကိုလည်း Donald Trump ကဝေဖန်ပါတယ်။သူ့ရဲ့စီယုံပွဲဆောင်ဖို့ဖြစ်တဲ့ Make America Great Again America တဖန်ပြန်လဲကြီးမြတ်ဖို့ဆောင်ရွက်ကြစို့ဆိုတဲ့ဆောင်ဖို့ကိုလည်း Make America Great Again for Everybody အားလုံးအတွက် American တဖန်ပြန်လဲကြီးမြတ်ဖို့ဆောင်ရွက်ကြစို့ဆိုပြီးထက်ချက်လိုက်ပါတယ်။ဒါပေမဲ့လူမှုစစ်တမ်းတွေမှာတော့ဂရေးချက်3ကြီးဒေါ်နယ်ထရန့်ကိုထောက်ခံသူတွေကတော့လျော့နေလာနေပါတယ်ရှင်
။အမေရိကန်တရားရုံးချုပ်ရဲ့နေရာဒီအားလိုက်ရဲ့မရောက်ခင်သတင်းသုံးပတ်အလိုအချိန်မှာလူဝင်မှုကြီးကြပ်ရေးကိုယ်ဝန်ဖျက်ချမှုနဲ့ခွဲခြားဆက်ဆံမှုဆိုင်ရာအရေးပါတဲ့အမှုကြီးတချို့ကိုတရားစီရင်ဆုံးဖြတ်ရမယ့်အခြေအနေရှိနေပါတယ်။နှစ်ပေါင်း25နှစ်လောက်အတွင်းအရေးကြီးဆုံးလို့ဆိုရမယ့်ကိုယ်ဝန်ဖျက်ချတဲ့အမှု Texas တက္ကသိုလ်ကျောင်းလျှောက်ထားမှုမှာလူမျိုးရေးခွဲခြားမှုရှိတယ်လို့ဆွဆွဲခံရတဲ့အမှုနဲ့နိုင်ငံလေးကိုရောက်နေတဲ့တရားမဝင်ရွှေ့ပြောင်းနေထိုင်သူ၄သန်းကိုတရားဝင်နေထိုင်ခွင့်နဲ့အလုပ်လုပ်ခွင့်နေပေးရဖို့သမ္မတအိုဘားမားရဲ့အုပ်ချုပ်ရေးဆိုင်ရာခွင့်ပြုမိန့်ကိုစိန်ခေါ်တဲ့အမှုတွေကိုစစ်ဆေးဆုံးဖြတ်ရမှာဖြစ်ပါတယ်။ဒီအမှုတွေအတွက်သက်ဆိုင်ရာတရားရုံးချုပ်ဆုံးဖြတ်ချက်တွေဟာတန်းနဲ့ချီတဲ့အမေရိကန်လူထုကိုဓာတ်ရိုက်အကျိုးသက်ရောက်မှုရှိမှာဖြစ်ပါတယ်။ဒါပေမဲ့မနေ့အစောပိုင်းကတရားသူကြီး Antonin Scalia's ကွယ်လွန်ပြီးတဲ့နောက်တရားရုံးချုပ်မှာတရားသူကြီး၈ဦးပဲကျန်တာမို့ဒီအရေးအတွက်ဟာတချို့ကိစ္စရပ်တွေကိုဆုံးဖြတ်ရမှာအတန်ငယ်ရှုပ်ထွေးနိုင်ကြရှိပါလေ
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93235လိုင်းဒိုမီတာ58 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်တရုတ်နိုင်ငံရှန်ဟိုင်းနိုင်ငံတကာလေးစိတ် check-in area မှာအမျိုးသားတအုပ်ကလက်ဖြစ်ပုံနဲ့ဖောက်ခွဲတိုက်ခိုက်တာကြောင့်လူသုံးဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒီနောက်မှာတော့ဖောက်ခွဲတိုက်ခိုက်သူကသူ့ကိုယ်သူလည်းသေချောင်းကျန်စီခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။အမျိုးသားတအုပ်ကဖောက်ခွဲပစ္စည်းတွေထည့်ထားတဲ့ဘီယာဘူး၊ဒါမှမဟုတ်လဲဘူးတွေကိုကျောဖို့အိတ်ထဲကထုတ်ပြီးဖူတောင်းနိုင်ငံတကာလေးစိတ်ထဲကဥမင်အမှတ်နှစ်ထဲကိုပြစ်သွင်းခဲ့တာဖြစ်တယ်လို့ရှန်ဟိုင်းဒေသဆိုင်ရာအာဏာပိုင်တွေကပြောပါတယ်။ဒီနောက်မှာတော့အမျိုးသားကဓာတ်ကိုဆွဲထုတ်ပြီးသူ့လေပင်ကိုလှီးဖြတ်လိုက်တာလို့အာဏာပိုင်တို့ကထပ်လောင်းပြောပါတယ်။ဒီအမျိုးသားကအခုတော့စိုးရိမ်ရတဲ့အနေအထားနဲ့ဆေးရုံတင်ထားရပါတယ်။ဘာကြောင့်တိုက်ခတ်ရသလဲဆိုတာကိုတော့ထုတ်ဖော်မပြောသေးပါဘူး။တရုတ်အစိုးရပိုင်းရှင်ဝါသတင်းအေဂျင်စီကတော့လူလေးဦးတို့မှန်ဆတွေထီလို့အနှဲငယ်စီဒဏ်ရာရပြီးဆေးရုံပါစိတ်ကူတမှုခံယူနေတယ်လို့ဖော်ပြထားပါတယ်
။စနေနေ့ကပြင်သစ်နိုင်ငံမြို့နှမြို့မှာတီးခြားစီကျင်းပတဲ့ဘောလုံးပွဲတွေမှာနှစ်ဖက်ဘောလုံးပြိသက်ကြားရုံးရင်ဆန်ခတ်ဖြစ်မှုတွေကြောင့်နိုင်ငံတကာဘောလုံးပွဲရဲ့ဂုဏ်သိက္ခာထိခဲ့ရပြီးပြိုင်ပွဲလုံခြုံရေးနဲ့ပတ်သက်တဲ့မေးခွန်းတွေလည်းပြန်ထွက်ပေါ်လာပါတယ်။မာဆလစ်မြို့မှာယာနဲ့ချီတဲ့ဗြိတိန်နဲ့ရုရှားဘောလုံးပြိသက်တွေကြားတစ်ဖက်နဲ့တစ်ဖက်ဘီယာဘလင်းတွေခုံနေနဲ့ပစ်ပေါက်ကြတာကြောင့်လူ35ယောက်ထဲမှနေထိုင်ရရသွားပါတယ်။ State Velodrome ဘောလုံးကွင်းပတ်ပတ်လေကလမ်းညင်းလေးတွေမှာဖြစ်တဲ့ရန်ပွဲတွေကိုရဲတပ်ဖွဲ့ကအတော်ကြိုးစားပြီးထိန်းသိမ်းခဲ့ရပါတယ်။အင်္ဂလန်အသင်းနဲ့ရုရှားအသင်းပွဲမှာတစ်ဖက်တစ်ကိုယ်စီနဲ့တည်ရကြပြီးတဲ့နောက်ရုရှားပြိသက်တွေကိုအင်္ဂလန်အသင်းပြိသက်တွေတိုက်ခိုက်တဲ့အတွက်ဝယုံသုံးကားဖြစ်ပြီးတော့ချန်စီယိုတွေကိုကြော်ပြီးလွတ်အောင်ပြေးရပါတယ်။တီးခြားဖြစ်ရတစ်ခုမှာပြင်သစ်နိုင်ငံမြေထဲပင်လယ်ကမ်းရိုးတန်း Nice မြို့မှာမြောက်ပိုင်းအိုင်ယာလန်အသင်းပြိသက်တွေနဲ့ဒေသခံတွေကြားရုံးရင်းဆန်ခတ်ဖြစ်ပြီးလူ9ယောက်ထဲမှနေထိုင်ရရပါတယ်။အကြမ်းဖက်လို့ရလုတဲ့လူတွေအတွက်ဘောလုံးအားကစားမှနေရာမရှိဘူးလို့ရုံးရင်းဆန်ခတ်ဖြစ်မှုတွေပေါ်ဥရောပဘောလုံးအဖွဲ့ချုပ် UEFA ကပြစ်တင်ရှုံချပါတယ်။ဒီရုရှားပြိသက်တည်းရဲ့လုံရက်ကြောင့်အခုဆိုရင်ရုရှားအသင်းဟာရေးယူခံရနိုင်ချေရှိနေပါတယ်။လွန်ခဲ့တဲ့၄နှစ်ကပိုလန်မှာလုပ်တဲ့ Euro 2012ပြိုင်ပွဲတွေတုန်းကလည်းရုရှားပြိသက်တည်းအခုလိုပဲရုံးရင်းဆန်ခတ်ဖြစ်တာကြောင့်ရုရှားအသင်းကို6မှတ်လျှော့ဆိုင်းငံ့ပြစ်ဒဏ်ချမှတ်ခဲ့ပါတယ်
။ဖိလစ်ပိုင်နိုင်ငံမှာသဘောထားတင်းမာသူလို့လူသိများတဲ့သမရသည့်တာဝန်လွှဲယူဖို့နှိကလာတဲ့အချိန်မှာနိုင်ငံသားတွေအနေနဲ့ဒီမိုကရေစီနဲ့လွတ်လပ်ခွင့်တွေကိုကာကွယ်ရမှာနိုးနိုးကြကြရှိကြဖို့ သမရဘန်နီနိုအကီနိုကသတိပေးလိုက်ပါတယ်ဒီကနေ့တင်းငင်းနေနေမှာကျင်းပါတယ်စပိန်လက်အောက်ခံဘဝကလွတ်မြောက်ခဲ့တဲ့118ချိန်မြောက်လွတ်လပ်ရေးနေ့မှာသမရအကီနိုကမိန့်ခွန်းပြောခဲ့တာပါအဲ့ဒီမိန့်ခွန်းမှာလာမယ့်ဇွန်လ30ရက်နေ့တာဝန်ဆထမ်းဆောင်မဲ့ရွေးကောက်ခံသမရရိုဒရီဂိုဒူတာတေအနေနဲ့ကွယ်လွန်သူသမရဖာဒီနန်မာကိုစ်ရဲ့နှစ်20အုပ်ချုပ်ရေးကာလလမ်းကြောင်းအတိုင်းပြန်သွားနိုင်ခြင်းရှိတယ်လို့သတိပေးခဲ့ပါတယ်အနာရှင်မာကိုစ်ဟာဖိလစ်ပိုင်ပြည်သူလူထုကိုလွတ်လပ်ခွင့်ကင်းမအောင်လုပ်ခဲ့ပြီးတကယ်လို့ကျွန်တော်တို့အားလုံးသတိကြီးကြီးနဲ့မနေကြရင်အနာရှင်ခေတ်ပြန်ရောက်သွားနိုင်တယ်လို့လည်းသူကသတိပေးလိုက်ပါတယ
်တရုတ်နိုင်ငံတောင်ပိုင်းကွမ်ဂျိုးခရိုင်နယ်ကရွာတွေမှာပြီးခဲ့တဲ့သတင်းပတ်နှောင်းပိုင်းကစပြီးရေလွှမ်းမိုးနေတာကြောင့်လူ3ဦးပျောက်နေပြီးထောင်ထဲချီတဲ့ဒေသခံတွေအိမ်တွေထဲမှာပိတ်မိနေတယ်လို့အာဏာပိုင်တွေကပြောပါတယ်ဒေသထဲမှာပြင်းထန်တဲ့မိုးတွေမုန်တိုင်းတန်ကြောင့်မိုးရေချိန် 73.4 စင်တီမီတာအထိရောက်ခဲ့ပြီးတချို့နေရာတွေမှာမြေပြိုကျခဲ့တယ်လို့ဒေသဆိုင်ရာမိုးလေဝသဌာနကပြောပါတယ်။လျှက်စစ်မီးပြတ်နေပြီးလက်နေလဲပိတ်နေပါတယ်။လက်နေရှိမှုနဲ့ဒေသခံတွေကဲထုတ်ဖို့အရေးပေါ်ကူညီပေးလုပ်သားတွေဆေးလွှတ်ထားတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်ရှင
်။
နောက်ဆုံးရသတင်းတွေကိုမတ်တိန်ကီထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုတင်ဆက်ပေးနေတာပါအရင်ဦးဆုံးနားဆင်ရမှာကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့အပြစ်ရက်သဘောတူညီချက်လက်မှတ်ထိုးမထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေဒီလာပိုင်းအတွင်းမှာကိုတွေ့ဆုံမှုအစီအစဉ်ရှိနေပါတယ်။27ရာစုပင်လုံးညီလာခံကိုလည်းလာမယ့်ဩဂုတ်လမှာကျင်းပဖို့ရှိတယ်လို့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံခေါ်27ရာစုပင်လုံးညီလာခံဖြစ်မြောက်ရေးကော်မတီအတွင်းမှကပြောပါတယ်အခုလိုညီလာခံဖြစ်မြောက်ရေးနဲ့ပတ်သက်ပြီးတက်မတော်ဘက်ကလည်းပူးပေါင်းပါဝင်မှုအပြည့်ရှိတဲ့အကြောင်းနဲ့ပြီးခဲ့တဲ့ဒီဇွန်လ9ရက်ကနေ12ရက်နေ့အထိတွေ့ဆုံပြီးတော့၄ရက်တာကျင်းပခဲ့တဲ့ညီလာခံအကျိုးပြင်ဆင်ရေးဆက်ကော်မတီတွေရဲ့ညှိနှိုင်းဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတော့ညီလာခံအကျိုးပြင်ဆင်ရေးကော်မတီအတွင်းရေးမှူးဦးလာမောင်ရွှေကိုဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစဖြေပါတယ်
ဒီလာကံအတွက်ကိုထက်သွင်းစမ်းသပ်တဲ့အချက်တွေကိုဒီလေးရတာဆွေးနွေးကြပါ။တပြိုင်နက်တည်းမှာလည်းပြင်ဆင်ရေးဆက်ကော်မတီနဲ့အနေနဲ့တိုင်းရင်းသားလက်နက်ကိုင်လက်မှတ်မထိုးရတဲ့သူတွေဖိတ်ကြားထားတယ်။ဒါကြောင့်မလို့သူတို့လည်းစောင့်မောလိုတယ်။ကော်မတီရဲ့ဥက္ကဋ္ဌဒေါက်တာတမျိုးဝင်းအနေနဲ့ဂျွန်လ၂ရက်၃ရက်၄ရက်ပေါ့လေဒီရက်တွေမှာချင်းမဲမှာပြောရောက်ကြည့်ဆောင်ခဲ့တဲ့တိုင်းရင်းသားကောင်းဆောင်တွေကိုဒီ review ဒီနေ့မှာပါဝင်နိုင်ဖို့နဲ့ပြည်တွင်းကိုကျွန်တော်တို့လာရောက်ဆွေးနွေးနိုင်ဖို့ဒီနေ့ပဲထပ်ပြီးတော့ပြည်ကြားကထပ်ပို့လိုက်ပါအ
ဲ့တော့ဇူလိုင်လဇန်မှာနောက်တစ်ကြိမ်ပြန်တွေ့မယ်ညှိနှိုင်းဆွေးနွေးပွဲမှာဒီ NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေပါဝင်နိုင်ဖို့အလားအလာကရောဘယ်လောက်လောက်ရှိပါလဲရှင
်ကျွန်တော်တို့ခန့်မှန်းတာတော့အခုဒီနေ့ကျွန်တော်တို့ဒီဖိတ်စာပေါ့နော်ထပ်ပြီးတော့နောက်တစ်ကြိမ်ပို့လိုက်ပြီပို့လိုက်တဲ့အတွက်တစ်ဖက်က DPM ကကျွန်တော်တို့ဒေသတော်ကြီးတွေကောင်းဆောင်နေနေလဲဒီလာတယ်မှာလာနိုင်လို့ပြောနေတာပေါ့အဲ့လိုလာပြီးကျွန်တော်တို့ကော်ပီနဲ့လည်းဆွေးနွေးနိုင်ဖို့လည်းကျွန်တော်တို့ပြောနေတယ်ဒီကနမမထော်ဘောင်းလုံးတွေတက်လာမယ်ဆိုတော့ဒီ framework အတူကြီးအစ်စ်ပေါ့လေဘူပေါင်းကျွန်တော်တို့တုံးပတ်တဲ့ပွဲလို့ဟောမျိုးကျွန်တော်တို့ကလုတ်ချင်ပါတယ်အဲ့တော့သူတို့လည်းဒီအချိန်မှာတော့ပါဝင်နိုင်ဖို့တော့ပြောနေထားတယ
်အခုဒီ27ရာစုပင်လုံးပြည်တော်စုငြိမ်းချမ်းရေးညီလာခံဖြစ်အောင်လို့ဒီဥဆောင်မဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့အပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တွေနဲ့တွေ့ဖို့ရောအစီအစဉ်ရှိပါလားရှင
်ဒီနေ့ဒေါက်တာဒီမျိုးဝင်းရဲ့ဖိတ်ကြားစာထဲမှာလည်းဒီချက်လည်းနောက်ထပ်အချက်ချက်နည်းလည်းပါပါတယ
်ဟုတ်ကဲ့အဲ့တော့တို့တွေ့ဖို့အစီအစဉ်ရှိတယ်ပေါ့နော
်ဟုတ်ကဲ့ဒါတော့ဟိုအရင်ကျွန်တော်တို့ဒီချင်းမိုင်တွားတဲ့ကလည်းဒီအလုပ်ဘောစတိစုံနေပါလေဒါကြီးဆွေးနွေးထားတာရှိပါတယ်ဒါကြောင့်မလို့အခုထပ်ပြီးတော့ပဲဒီအစိုးရရဲ့ကော်မတီဘက်ကပဲထပ်ပြီးတော့ဒီဖိတ်စာကိုထပ်ပို့တော့ဖြစ်ပါတယ်အ
ဲ့တော့ဒီ၄ရက်တာဆွေးနွေးပွဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလည်းတက်တယ်ဒီ NCA ထိုးပြီးသားပေါ့နော်တက်မတော်ဘက်ကလည်းတက်တယ်ဆိုတော့တက်မတော်ရဲ့ပူးပေါင်းပါဝင်မှုနဲ့ဒီချိုတင်ပြင်ဆင်မှုတွေမှာဆွေးနွေးမှုတွေနဲ့ပတ်သက်ပြီးတော့အားရကျင်းနေဆရာရှိပါလားရှင
်ဟုတ်ကဲ့အများကြီးအားရကျင်းနေဆရာကောင်းပါလေ၄ရက်တာဒီကြီးကြရပြီဒီကြီးမြင်တော့တော့တက်မတော်ကမတိုင်းရမအငြင်းစားယူကြတဲ့ဒီလိုကြီးကြီးချေုံကြီးအပေါင်းပေါ့လေနှစ်ဖက်လုံးကဒီလေးရဲ့တာလုံးမှာတကယ်ကိုပဲရင်းနှီးနှီးပုတ်ဖွင့်နေတဲ့အားမဆောင်တဲ့အကြံလာဆွေးနွေးတဲ့အတွက်ကျွန်တော်အနေနဲ့တော့တော်တော်လေးအားရပါဗျာ
ဒီတီးကြစီတွေ့မဲ့ဟိုအဖွဲတွေနဲ့အပြစ်မရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲတွေနဲ့တီးကြစီတွေ့ဖို့အစီအစဉ်တွေကရောဘယ်လိုများရှိပါလဲရှင
်ဆရာဒီမျိုးဝန်တို့ဆရာဦးသိန်းတော်တို့ဦးဆောင်တဲ့အဖွဲနဲ့ကျွန်တော်တို့ဒီစီလူလူ SP လို့ SC လို့အော်ကျွန်တော်တို့မိုင်းလာအဖွဲ့တွေကိုသွားတွေ့နိုင်လို့တော့လာမယ့်ပတ်တယ်မှာတော်တော်ပြင်ဆင်နေရခင်ဗျာလာမယ့်ပတ်တယ်မှာပဲအဲ့ဒါပြည်ပြည်သာဖြစ်မယ်လို့ထင်ပါတယ်။နောက်ကကျန်တာတော့ဒီနေ့ဟို AA က PLN နဲ့ MND တုံးပွဲနဲ့နာကားဆိုတဲ့အဲ့ဒီခုပဲကျွန်တော်တို့ဒီနောက်ဘက်ကုန်ရတာအဲ့ဒီခုပဲကြံပါလိမ့်မယ်သူတို့ကလည်းဒီလမ်းမကုန်မှာပဲဒီလမ်းရှာပြီးတော့တွဲဆုံပြီးကျွန်တော်တို့ဖိတ်ကြားဖို့ပါပဲဒါဆိုရင်တော့ကော်မတီရဲ့ဒီတွဲဆုံဖိတ်ကြားတဲ့အဆင့်အားဒီလဆလမကုန်မှာပြည့်ပြည့်ပါပါလိမ့်မယ်ဒီဖိတ်ကြားထားပြီးသားလူတွေပေါင်းနိုင်မဲ့ဒီလမ်းတွေကိုကျွန်တော်တို့ထပ်ပြီးတော့နှစ်ဖက်ရှာကြဖို့ပါပဲဒါပေမဲ့လာမဲ့လာရမှာလုံနိုင်တယ်လို့ယူဆပါတယ်ဒါဆိုရင်တော့အောက်ကတော့လောက်မှာတော့ဒီညီလာခံကကျင်းပနိုင်ပြီလေအများကြီးပြီးဆက်တော့ပါအဲ
့တော့ပြည်တော်စုညီညာရေးညီလာခံကဒီအားလုံးပါဝင်နိုင်မဲ့ညီလာခံတစ်ခုဖြစ်ဖို့အတွက်အလားအလာကဘယ်လိုများရှိနေပါလဲဘရော့လောက်များကျင်းပနိုင်ကြရောရှိပါလဲရှင
်ကျွန်တော်နားလဲတာကတော့အခုထိကျွန်တော်တို့ဒီထကြမှုတွေပေါ့လေဆွေးနွေးမှုတွေကတော့ကောင်းနေပါလေညီလာခံကတော့ဒီအောက်ကလာတဲ့မှာကျွန်တော်တို့ကျင်းပနိုင်တယ်လို့ကျွန်တော်တို့ထင်ပါတယ်ကောင်စားစုကြည်အနေနဲ့တော့ဒီလာကစော်ပြီးကျင်းပနိုင်နေတယ်ငင်းရည်ဖြစ်စဉ်တွေယုံကြည်မှုရလေလေငင်းရည်ရရင်တော့တရက်ပဲစော်ရတယ်တရက်ပဲအကျိုးရှိတာမျိုးတော့ကြောထားတဲ့တော်အောက်ကလာတဲ့မှာတော့လုပ်ကုန်လို့ဖြစ်မယ်လို့ထင်ပါတယ
်ဒီနေ့စေတန်းဆောင်ပေဘွဲမှာကြာရှုံးတဲ့လူတော်လေးများပါတယ်မြန်မာနိုင်ငံခေတ်အဆက်ဆက်မှာစေတန်းအောင်ဘူးဘာကြောင့်များဒီလောက်ခက်ခဲနေရတာပါလဲကျောင်းသားတွေကပဲညံ့နေတာလားပညာရေးစနစ်ရဲ့ချုပ်ရင်းချက်ကြောင့်ပါလားစေတန်းကြရှုံးကတက်လူငယ်တွေရဲ့ဘဝတလမ်းမှာအခက်အခဲအတားအဆီးဖြစ်နေသလားဆိုတာအခုလာမယ့်အင်္ဂါညတရားရည်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါ VOA ရဲ့ဖုန်းနံပါတ်က1-2392-3255လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ကိုယ်တိုင်ပါဝင်မဆွနေနိုင်ဘူးဆိုရင်လဲဆွနေကြတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရပါတယ်။ပါဝင်ဆွနေကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ VOA ရဲ့အင်္ဂါညဒရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွနေကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။အခုဆက်ပြီးတနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။နိုင်ငံတကာကိုယင်ပေါင်းတန်းနိုင်မှုဆိုရင်မြမပညာရေးစနစ်ကိုပြုပြင်ပြောင်းလဲရလိမ့်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဖိတ်ခေါ်တဲ့2016 Youth Leadership Program လူငယ်ကောင်းဆောင်မှုမြင့်တင်ရေးသင်တန်းကိုမြမပြည်ကိုစားပြုတက်ရောက်လာတဲ့ကျောင်းသူ2ဦးကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဧပြီလကနေစလို့မေလ1ရက်နေ့အထိတလှကြတဲ့ဒီအစီအစဉ်မှာအမေရိကန်လူငယ်တွေနဲ့မြမအပါအဝင်အာဆီယံနိုင်ငံတွေကလူငယ်တွေကြားယဉ်ကျေးမှုဖလှယ်တာလုပ်ငန်းတွေကိုဘလို့ဖော်ဆောင်မလဲဆိုတဲ့အပိုင်းတွေဆွေးနွေးခဲ့ကြပါတယ်။ဒီလူငယ်ကောင်းဆောင်မှုတင်တန်းကိုတက်ရောက်လာတဲ့မက်ခင်ရွှေစင်ဦးနဲ့မက်ဆူဇန်ဝင်းလက်တို့ကို VOA Studio မှာကိုညံဝင်းအောင်တွေ့ဆုံမေးမြန်းထားတာမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမှာနားဆင်ပါရှင
်မက်ခင်ရွှေစင်ဦးမက်ဆူဇန်ဝင်းလက် VOA ကိုအခုလိုလာရောက်ပြီးတော့ကျွန်တော်တို့တွေ့ဆုံမေးမြန်းခွင့်ပေးတာကျေးဇူးတင်ပါတယ်ပထမဦးဆုံးသိချင်တာကဒီအမေရိကန်ပြည်ထောင်စုကို Youth Leadership Program အတွက်လာတယ်လို့သိရပါတယ်အဲ့တော့ဒီမှာဟိုရောက်ရှိနေစဉ်အတွင်းမှာဘာတွေကိုဆောင်ရွက်ရပါလဲခင်ဗျမက်ခင်ရွှေစင်ဦးကအရင်ပြောပြပေးပါဦ
းကျွန်မတို့အနေနဲ့အခုလာရတဲ့ရည်ရချက်ကတော့ပေါ့နော်ဒီ Youth Leadership Program ပေါ့ခေါင်းဆောင်မှုဆိုင်ရင်မြင့်တင်တဲ့သင်တန်းပေါ့နော်အဲ့ဒါလာတက်ရတာပေါ့နော်အဲ့တော့ဒီမှာဘာလေးလာအောင်ဆိုတော့ကြတော့အများကြီးပဲကိုထင်မှတ်မထားတဲ့ဟာတွေအများကြီးကိုလေ့လာခဲ့ရပါတယ်အခုဒီ program ထဲမှာလည်းသမီးအကြိုက်ဆုံး program ပြောရမယ်ဆိုလို့ရှင်ဟိုက diplomatic session ပေါ့နော်သူကအရက်မိုက်တဲ့အဲ့ session တခါမှအဲ့လိုမျိုးဘဝမှာအဲ့လိုမျိုးမတင်ဘူးတန်တမန်နီးနဲ့လမ်းတက်ကြပေါ့နော်ဒီကိစ္စတစ်ခုဖြစ်လာပြီဆိုဘယ်လိုဖြေရှင်းမလဲဆိုတဲ့ဟာမျိုးအဲ့ဒါတော်တော်ကိုမိုက်တဲ့ program အဲ့ဒါထည့်ပေးတာအရင်ကျေးဇူးတင်တယ်ဒီဟာ
အဲ့တော့မတ်ဆူဇန်ဝင်းလာရဲ့အတွေ့အကြုံလည်းပြောပြပါဦ
းဟုတ်ကဲ့သမီးနေနဲ့ဒီ program ကိုတော့ရည်ရချက်ရှိရှိရှောက်ခဲ့ရပါဟိုရသွားတော့လည်းတော်တော်လေးပျော်မိပါတယ်ဒီကိုရောက်လာတော့ကိုမထင်မှတ်တာလေးတွေနဲ့ကိုတွတ်ထားတဲ့ဟာဒါလေးတွေတော့ဖြစ်လိမ့်မယ်လို့ထင်ထားတဲ့ဟာလေးလည်းဖြစ်ခဲ့ပါတယ်
။ဥပမာဘယ်လိုဟာမျိုးလဲခင်ဗျ
။ဥပမာအဖြစ်ဒီကလူတွေပေါ့နော်လူတွေကြောင်းပြောသူတို့ student life အကြောင်းကို
အဲ့ဒါကဒီ American ចောင်းသားတွေရဲ့ဘဝကိုပြောချင်တာ
ပါ။ဟုတ်ကဲ့ရှင်ဟုတ်ကဲ့ရှင်။အရင်ကတော့ဟိုသူတို့ပေါ့ပေါ့ပါပါနေမယ်လို့ထင်တာပေါ့နော်။ဒါပေမဲ့ဒီမှာတကယ်ရောက်လာတော့ကျတော့မြန်မာနိုင်ငံနဲ့တအားကွာနေတာကိုတွေ့ရပါတယ်။အထူးသဖြင့်တော့မြန်မာနိုင်ငံမှာ musical နဲ့ sport ကိုလုံးဝအားမပေးဘဲနဲ့ဒီမှာက musical နဲ့ sport ကိုတအားအားပေးပြီးတော့လူတိုင်းကလိုက်စားနေတော့တမိနေနဲ့တအားလဲနည်းနည်းဝမ်းသာမိပြီမယ်ဒါပေမဲ့မြန်မာနိုင်ငံအတွက်ပြန်စဉ်းစားရင်လည်းဝမ်းနဲ့မိရယ်ပေါ့နော်။ဒါလေးတွေကကိုမထင်မှတ်ထားတဲ့ဟာလေးတွေဖြစ်လာတဲ့ပုံစံမျိုးပေါ့။
အဲ့တော့ဒီ youth leadership program က ဘယ်နှကြိမ်မြောက်ဖိတ်ခေါ်တာမျိုးလဲခဏမခင်ရွှေစင်ဦ
းဟုတ်ဒါတော့လောဆယ်9ကြိမ်မြောက်လို့သိရတယ်ဟုတ်9ကြိမ်မြောက်ဖိတ်ခေါ်တာဒီအာဆီယံ10နိုင်ငံကသူကတနိုင်ငံက6ယောက်စီအကုန်လုံးသူကခေါ်လိုက်တာဆိုတော့ဒီမှာအကုန်လုံးအယောက်60ပေါ့အဲ့တော့သူက culture exchange program လည်းဖြစ်တယ်တရားတရားဒီတမီးတို့ကဒီ American culture တခုရဲ့လေ့လာတာမဟုတ်ဘူးဒီအာဆီယံ10နိုင်ငံလုံးမှာရှိတဲ့အကုန်လုံးလူတွေရဲ့ culture တွေကိုပါလေ့လာပြီးတော့သူတို့နဲ့ exchange လုပ်ပေးရတာပေါ့နော်
အဲ့တော့မခင်ရွှေစင်ဦးအတွက်ကလက်တွေမှာဘယ်လိုအသုံးတည်မဲ့ထင်ပါလဲ
ဟုတ်လက်တွေမှာဘယ်လိုပြောမလဲဒီနိုင်ငံတနိုင်ငံထဲမှာတော့မှကို community တခုမှာတနေရာမှာဖြစ်လာပြီဆိုလို့ရှိရင်ဘလို organize လုပ်မလို့ဘလို manage လုပ်မလို့ဆိုတဲ့ဟာမျိုးပေါ့နော်လုံးဝ apply ပြန်လုပ်လို့ရတယ်အဲ့ပုံစံကဟုတ်ပြဿနာတခုဖြစ်လာပြီဆိုလို့ရှိရင်ကိုယ့်ရဲ့ situation ကဘယ်နေရာမှာရှိနေမလဲဆိုတဲ့ဟာမျိုးကိုကောင်းကောင်းကိုယ့်ရဲ့ကိုယ်ငင်စဉ်းစားလို့ရတယ်ကိုကဒီပြည်နေရာမှာဆိုလို့ရှိရင်ငါဘလို့လုပ်မလဲပေါ့နော်အဲ့လိုမျိုးစဉ်းစားရတာအရင်အဆင်ပြေတယ်ဟုတ်ကဲ့
အဲ့တော့မဆူဆန်ဝင်းလိုက်ရောမြန်မာနိုင်ငံအတွက်ပေါ့လေဘလို့အကျိုးဖြစ်ထွန်းစေမယ်လို့တွေးမိလိုက်ခင်ဗျ
ဟုတ်ကဲ့ရှင်။သမီးနေနဲ့တော့အများကြီးအကျိုးပြုမယ်လို့ထင်ပါတယ်။ဒီကနေပြီးရလာတဲ့ပညာတွေနဲ့ကိုယ့်နိုင်ငံဘလို့အထောက်ပံ့လုပ်ပေးမလဲဆိုတဲ့ Civic Action Plan ဆိုတာဒီလုပ်ပေးရတယ်သမီးတို့လုပ်ရတယ်ပေါ့နော် program ကိုအဲ့တော့သမီးတို့အခုမြန်မာနိုင်ငံအနေနဲ့ပါလာတာ6ရက်ပေါ့နော်။အဲ့တော့သမီးတို့6ရက်အနေနဲ့ဘာ program လုပ်ဖို့စဉ်းစားထားလဲဆိုတော့ Tea Shop ပေါ့နော်လက်ဖေးဆိုင်ပေါ့မြန်မာနိုင်ငံမှာလူများတိကျတဲ့အတိုင်းပဲလက်ဖေးဆိုင်တော်တော်များပါတယ်အသက်မပြည့်ပဲနဲ့အလုပ်လုပ်နေတဲ့ကလေးတွေစာပေနေရအတွက်လုပ်နေတဲ့ကလေးတွေအတွက်သမီးတို့အကူအညီပေးဖို့အစီအစဉ်ရှိပါတယ်ဒီ program ကနေတဆင့်ရလာတဲ့ plan ပေါ့နော်ဒီရလာတဲ့ idea ပေါ့
ဒီနေရာမှာပေါ့နော်သူတို့မိသားစုအတွက်ဝင်ငွေရှာနေတဲ့ဒီကလေးတွေကိုပညာရေးအစီအစဉ်သွားလုပ်ပေးခြင်းအဖြစ်သူတို့မိသားစုအတွက်ဒီဝင်ငွေဝင်လန်းကိုမထိခိုက်စေနိုင်ဘူးလားခင်ဗျာ
ဟုတ်ကဲ့ရှင်ဒါကတော့တကယ်စဉ်းစားကြည့်မယ်ဆိုထိခိုက်နိုင်ပါတယ်အဲ့တော့သမီးတို့ကဒီပြဿနာကိုဖြေရှင်းဖို့အတွက်စင်တူအင်ဂျီတွေပေါ့နော်သမီးတို့အခု CF ကနေပြီးထားတာဖြစ်တဲ့အတွက် CF အင်ဂျီဖြစ်စေ motivation ဖြစ်တဲ့စိတ်တက်ခွန်အားဖြစ်စေတဲ့စာသားတွေပါတယ်ပေါ့နော်အင်ဂျီမျိုးဝစ်ပြီးတော့သမီးတို့ခုပြီးတော့အလုပ်လုပ်ပေးမယ်ပေါ့နော်သူတို့နေရာမှာဝင်ပြီးအလုပ်လုပ်ပေးတာဖြစ်တဲ့အတွက်လူစားထိုးလိုက်တယ်လို့ဖြစ်သွားပါတယ်အဲ့တော့9ယောက်ကလေး9ယောက်ရှိရင်အဲ့ကလေး9ယောက်ကိုအဲ့ဒီလက်ဖေးဆိုင်ထဲထုတ်ပြီးသမီးတို့အဲ့9ယောက်ဝင်ပါပါရလာတဲ့ပတ်စံပေါ့နော်သူတို့ daily income မြလာတဲ့ပတ်စံသူတို့မယူပါဘူးခုနကလေးတွေပြန်ပေးမှာပါအဲ့တော့သူတို့အနေနဲ့မထိခိုက်ဘူးပေါ့နော်တခါဒီ program ကနေမှတစင်ဒီကိုယ့်ရဲ့လူမှုအတိုင်းအတာပတ်ဝန်းကျင်ကိုပြန်ပြီး supportive လုပ်ဖို့အတွက်ထောက်ပံ့ပေးထားတဲ့ US dollar 850လေးရှိပါတယ
်
အဲ့တော့သူတို့ဒီပတ်စံကိုလည်းကောင်းကောင်းလေးအသုံးချဖို့လိုအပ်မယ်လို့အများကြီးမျှော်လင့်ပါတယ်အသုံးချမှာလည်းတကယ်ပါ
ကလေးတွေကိုဘယ်လိုမျိုးလုတ်ပေးมาပါလေ
ဟုတ်ကဲ့ရှင်သမီးတို့အခုအနေနဲ့စဉ်းစားထားတာတော့ပထမဆုံးတော့သူတို့အတွက် ABCD ကခကကငါပေါ့ဒါကတော့အခြေခံပေါ့နော်သူတို့ရေးတဲ့ဖတ်ထက်ပြောတတ်လောက်အောင်ပေါ့နောက်တစ်ခုကတော့ဒုတိယအနေနဲ့ English ကိုလုတ်ပေးဖို့အစီအစဉ်ရှိပါတယ်ဒါက volunteering အများကြီးလိုတဲ့ကိစ္စလည်းဟုတ်ပါတယ်သမီးတို့9ယောက်6ယောက်နဲ့လုပ်လို့ရတဲ့ကိစ္စလည်းမဟုတ်ပါဘူးအဲ့တော့သမီးအနေနဲ့အခုတောင်းဆိုချင်တာသမီးတို့ဒီ program ကိုဒီကနေပြန်ပြန်ချင်းစာပြီးတော့ account ထဲ follow มาပါအဲ့တော့ဒီ VOA ကနေသမီးတို့ဒီလို platform တစ်ခုပေးလိုက်တဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ဒီကနေသမီးတို့ခုပြောချင်တာက volunteering ကိစ္စတွေကိုသမီးတို့ကူညီပြီးတော့လုပ်ပေးဖို့ပါဒါကတခုလည်းလုပ်နိုင်တဲ့ကိစ္စမဟုတ်ပါဘူးသမီးတို့စလုပ်လိုက်ရင်နောက်ကဟာလေးလိုက်လာမယ်လို့တကယ်မျှော်လင့်ပါတယ်အဲ့တော့ one is victory then everyone is victory ဆိုတဲ့စကားပုံရှိပါတယ်တယောက်စလုပ်ရင်နောက်ကလိုက်လာမယ်လို့ပြောချင်တာပါအဲ့တော့သမီးနေနဲ့ volunteering ကိုအများကြီးမျှော်လင့်မိပါတယ်
ဟုတ်ကဲ့ပေါ့ဝန်းကျင်မှာရောဒီကိုလှုပ်ချင်တာဟာ1ကူပြီးတော့လုံးမဲ့လူတွေရှိမယ်လို့မျှော်လင့်တာလား
ဟုတ်ကဲ့ရှင်တမီးနေနဲ့အများကြီးမျှော်လင့်မိပါတယ်ဟိုမဖြစ်လာခဲ့ရင်တော့မှတမီးအခုကျောင်းတက်နေတဲ့ကျောင်းတငယ်ချင်းပေါ့နော်ဟိုတမီးရဲ့ classmate roommate တွေပေါ့အဲ့ဒီကနေတဆင့်စပြီးလှုပ်ဖို့မျှော်လင့်ပါတယ်နောက်ပိုင်းတော့အများကြီးလိုက်လာမယ်လို့တမီးတကယ်မျှော်လင့်ပါတယ်မြန်မာနိုင်ငံမှာဘလို့ဖြစ်နေလဲဆိုတော့အင်္ဂလိပ်စာကသူငယ်တန်းကလေးကတက်လာတာဖြစ်ပင်မဲ့လို့သူများနဲ့ရှင်လာရင်ဘာလို့မပြောနိုင်တာလဲဆိုတဲ့ကိစ္စအများကြီးရှိပါတယ်အဲ့တော့ကိုကရဲရဲဝံ့ဝံ့မပြောနိုင်တာတစ်ခုကိုတမီးတို့အနေနဲ့ပေါ့နော်ဖျောက်ပေးဖို့လဲအစီအစဉ်ရှိပါတယ်အဲ့တော့ဒီ youth အနေနဲ့ကမြန်မာနိုင်ငံမှာလူငယ်တွေတအားတော်ပါတယ်မတော်တာမဟုတ်ပါဘူးအဲ့တော့ဒီ scholarship အနေနဲ့တမီးတို့ supportive တစ်ခုပေးလိုက်တယ်လို့ဖြစ်သွားတဲ့အတွက်တမီးတို့အတွက်အများကြီးအသုံးဝင်ပါတယ်
အဲ့တော့အခုလာတဲ့သင်တန်းအစီအစဉ်မှာမြန်မာနဲ့အာဆီယံလူငယ်ခေါင်းဆောင်တွေပေါ့ဘလို့ကွာခြားချက်တွေကိုအထူးမြင်ရလဲမတ်ခင်ရွှေစင်ဦးပြောပြပါဦ
းဟုတ်သမီးနဲ့ပြောရမယ်ဆိုလို့ရှိရင်အရန်ကိုကွာပါတယ်အရန်ကိုကွာတယ်ဟိုထင်လက်ထင်မထားဟိုအာဆီယံနိုင်ငံတွေအလောက်တော်တယ်ဆိုပြီးတော့ အခုအရှိရပြေးရဆိုလို့ရှိရင်စင်ကာပူတော်တော့ဒါထည့်ပြောစရာမလိုအောင်အကုန်လုံးတည်တယ်ကောင်းတယ်ပေါ့နော်ပြီးတော့ဘရူနိုင်းတို့ပြီးတော့ဒါထိုင်းလန်ကတော့သူဟိုဘယ်လိုပြောမလဲတမီးတော့ education system တမီးအဓိကကြည့်တာတော်မတော်ဘူးဆိုတာလေခလေးတွေကဘယ်လောက် smart ဖြစ်တော့ဆိုလို့ရှိရင်သူ critical thinking ပေါ့နော်ကိစ္စတစ်ခုခုဆိုလို့ရှိရင်ဖြန့်တွေးနိုင်တယ်သူတို့စီမှာသိရမလားတမီးတို့မြန်မာနိုင်ငံ education system ဘယ်လိုဖြစ်နေအောင်ဆိုတော့အကုန်လုံးတည်တဲ့အတိုင်းပဲသူပြောမလဲဒါဆိုလို့ရှိရင်ဒါကြည့်ဒါကြက်ပဲခလေးတွေကိုတွေးတတ်အောင်လည်းမသင်ပေးဘူးခလေးကတွေးလည်းမတွေးနိုင်ဆရာဒါဆိုလို့ရှိရင်ဒါပဲအကုန်လုံးသိပါတယ်အစေးတွေပါတယ်ကအစားအကုန်လုံးဘယ်သူမှကိုယ့်အနေကိုမရေးနိုင်ကြဘူးပေါ့နော
်အ
ဲ့လိုမျိုးဒါကဒီ system တစ်ခုကြောင့်ဖြစ်တာပေါ့နော
်ဟုတ
်ကဲ့ဟိုမျောလည်းမိပါတယ်အခုဟိုအမေစုကလည်းဟိုနိုင်ငံရဲ့ခေါင်းဆောင်ပေါ့နော်အဲ့ဒီ system တစ်ခုလုံးပြောင်းလဲမယ်လို့လည်းတကယ်မျောလည်းမိပါတယ်အခုနိုင်ငံကိုပြောင်းလဲကျင်လို့ရှိရင်ပညာရေးကောင်းမှပြောင်းလဲလို့ရတယ်။သမီး strongly belief ဖြစ်တဲ့ဟာကိုသမီးပြောပြရတာ
။ဒီ
ပညာရေးမကောင်းလို့ရှိရင်တော့အဆင်မပြေဘူး။အခုသူများနိုင်ငံတွေကဘာလို့တာတော့သမီးကြီးကြီးရဲ့အချိန်မှာသူတို့နိုင်ငံပညာရေးစနစ်အရန်ကောင်းလဲ။အရန် support လုပ်ပေးတာ
။ဟုတ်ကဲ့။အဲ့တော့ဟို Markin ရွှေစင်ဦးကိုမေးချင်တာကဒီအာဆီယံ10နိုင်ငံကလူငယ်ခေါင်းဆောင်လေးတွေနဲ့တွေ့တဲ့အခါမှာပေါ့လေ။ဒီမြန်မာနိုင်ငံအတွက်ပေါ့လူငယ်တွေကြားမှာဘာတွေဖြည့်ဆည်းပေးဖို့လိုအပ်နေတယ်လို့အတွေးဝင်မိလဲ။
အဲ့တော့ပြန်ပြောရမယ်ဆိုလို့ရှိရင်တော့လူငယ်တွေအတွက်ဆိုလို့ရှိရင်တော့ education ပေါ့ပြီးတော့မြန်မာနိုင်ငံကအခုတည်ကြည့်ရတာသမီးတို့ပေါ့ရင်ပေါ့ကလေးတွေအမြင့်မကျရကြအောင်ဖြစ်နေရဟုတ်ဟိုအဲ့ဒါလည်းဒါနိုင်ငံနဲ့လည်းဆိုင်တာပေါ့နော်သမီးတို့နိုင်ငံကတည်ရတဲ့အတိုင်းမတားဟိုအောက်ရောက်နေအခုအာဆီယံဆန်နိုင်ငံမှာဆိုသမီးကြီးကြီးလိုက်ပြီဆိုသမီးတို့နိုင်ငံကအနောက်ကကြီးလို့ရှိရင်300လောက်မှရှိနေတယ်ဟုတ်ကိုနောက်မှာနှစ်နိုင်ငံလောက်ပဲရှိတော့တယ်ပေါ့အရန်အောက်ကြာဆိုတော့ကြာတော့အဲ့တော့နိုင်ငံကမတွေ့တော့ကြာတော့ဘယ်လိုပြောမလဲတခုဆိုလို့ရှိရင်ဘာမှမသိဘူးအဲ့လိုဖြစ်နေရ
မတိဘူးဆိုတာကဟိုသတင်းအချက်လက်မရတဲ့အပေါ်မှာဆိုင်တာလားဘယ်လိုမျိုးလဲ
ဟုတ်တယ်အဲ့ဤပညာပိုင်းမှာလည်းအရန်အားနေတယ်ပေါ့အခုမြန်မာနိုင်ငံကလေးနေနေပေါ့အခုနောက်ပိုင်းတော့တော်တော်ဟိုဘယ်လိုပြောမလဲဖုန်းတွေပေါ်သွားတာပဲကျေးဇူးတင်ရမလို့ပဲမသိဘူးအဲ့လိုမျိုးတော်တော်များများတော့အဲ့လိုမျိုးသုံးပြီးဒါမဲ့ဟို Facebook တွေပါသုံးတာလည်းဟိုကောင်းတဲ့ဘက်ကသုံးတယ်ဆိုလို့ရှိရင်တော့ကောင်းတာပေါ့နော်ဟိုလိုမျိုးချက်တင်လောက်ဆိုတော့ဘာမှဖြစ်မလာဘူးပေါ့နော်အခုဒီမှာဆိုပါတွေ့အောင်ဆိုတော့တမီးတို့ကon our own ကြီးပဲအကုန်လုံးဒီမှာတခု
ဒီဟုတ်စပါတော့
ကိုကနဲ့ကိုအကုန်ကိုတို့ကိုထားလောက်ရအခုသမီးတို့ဒီမှာအခု Washington DC ရောက်လာတယ်မလားအဲ့ Metro စီးတာညရွေးထားစီးတာကိုကနဲ့ကိုစီးရတာအဲ့တော့ဒီဟာလေးဆိုတော့ဒီမှာ technology ဆိုတာအရင်အသုံးဝင်သွားပြီသိရမလားဒါရောဒီနေရာကိုဘယ်လိုသွားမလဲဘယ်လိုရှာမလဲဘာညာဆိုတော့ကြာတော့အဲ့တော့ဒီပြည့် students တွေအနေနဲ့ဒီ ASEAN ဆန်သူတို့တော့ကလွှဲနေတယ်သမီးတို့ကခတ်တယ်ဒါပုံပုံလင်းလင်းပြောတာအဲ့လိုမျိုးကြတော့ဒီကဘာလို့အဲ့လိုကြွာွားတော့ဆိုတော့ကြာအဓိကပညာရေးစနစ်ကြောင့်ပဲ
မတ်ဆူဇန်ဝင်းလက်ပြောအောင
်โอเคတမီးနေနဲ့အမအကိုထပ်ပြီးဖြည့်ပြောချင်တာကလူတွေနေနဲ့ပညာရေးမကောင်းလို့ကိုမကောင်းစရာမလိုဘူးဆိုတဲ့အတွေးမျိုးတော့လုံးဝမဝင်စေချင်ပါဘူးပညာရေးမကောင်းတာကတော့ဒါကိုနိုင်ငံရဲ့တက္ကနာပေါ့နော်အမေစုလည်းတက်လာပြီဆိုတမီးတို့အများကြီးမျှော်လင့်မိပါတယ်ကျောင်းသူကျောင်းသားဖြစ်နေတော့ပို့ပြီးမျှော်လင့်မိတာပေါ့နော်အဲ့တော့တမီးနေနဲ့ထပ်ပြောချင်တာကကျောင်းသူကျောင်းသားရဲ့အနေနဲ့ကိုယ့်ရဲ့ university ကိုယ့်ရဲ့ကျောင်းမှာကျောင်းရဲ့စာသင်ကုန်စာသင်ခန်းထဲမှာပဲသွားပြီးမထိုင်နေဘူးပေါ့အဲ့တော့ university မှာဘာရှိလဲဟိုကျောင်းမှာဘာရှိလဲသူများတွေဘာလုပ်နေလဲကိုဘာလုပ်ပေးရမလဲအဲ့ဒါတွေတကယ်အသုံးဝင်ပါတယ်တမီးနေနဲ့ကျောင်းမှာအဲ့ဒါတွေလိုက်လုပ်ခဲ့တဲ့အတွက်အခုဒီမှာအများနဲ့အလုပ်လုပ်တဲ့အခါမှာ team work ဆိုတဲ့အများနဲ့ဘယ်လိုလုပ်ရမလဲဆိုတဲ့ကိစ္စဒါအသုံးဝင်လာတယ်ပေါ့နော်
အဲ့
တော့အဲ့လိုမျိုးဟိုကျောင်းသူကျောင်းသားအနေနဲ့ဒါဆိုဒါပဲမလုပ်ပေးဘူးเนาะကိုတယောက်တည်းကနေစပြီးတော့ပြောင်းလဲပေးဖို့ပေါ့တကယ်လို့ဖြစ်နိုင်ကိုတင်ငယ်ချင်းတွေကဆွဲခေါ်ပေါ့ဟိုငါတို့ကျောင်းမှာတော့ဒါရှိရနေမပါချင်ဘူးလားပေါ့အဲ့လိုမျိုး motivation လုပ်ပေးပြီးတော့ဆွဲခေါ်စီချင်ပါတယ်ပညာရေးမကောင်းတာကတော့သမီးတို့လည်းအားလုံးလက်ခံပါတယ်ဒါပေမဲ့ဒါကိုပဲအပြစ်ပုံချပြီးကိုကတိုးတက်ရတိုးတက်ကြောင်မရှာတော့ဆိုရင်တော့ဒါမဖြစ်သင့်ဘူးပေါ့เนาะအဲ့တော့သမီးနေနဲ့အားလေးပြောချင်ပါရှင်ဟုတ်ကဲ့ပါ
နောက်တစ်ခုတွေ့ရတာတွေထည့်ပြောချင်လို
့ဟုတ်ကဲ့မခင်ရွှေစွင်ပြောပါ
မြန်မာနိုင်ငံအရလို့မျိုးကလေးတွေကတင်တဲ့စာတွေအကုန်လုံးလက်တွေ့ကိုယ့်ဘဝမှာအသုံးချလို့မရဘူးဖြစ်နေတာ။သမီးပြောချင်တဲ့ပညာရေးမကောင်းဆိုတာအဲ့ဒါကိုပြောတာ။လက်တွေ့ပြန်ပြီး apply ပြန်လုပ်လို့မရဘူး။အဲ့တင်လိုက်တဲ့ဟာတွေအကုန်လုံးကဟုတ်အဲ့ဒါလေးတစ်ခုပေါ့နော်
။ဟုတ်ကဲ့မတ်ခင်ရွှေစင်ဝင်းရောမတ်ဆူဇန်ဝင်းလာရောကျွန်တော်တို့ video ရာကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်။သမီးတို့အနေနဲ့ဒီကနေ့တစင်ပြောခွင့်ရလို့ကျေးဇူးအများကြီးတင်ပါတယ်ရှင
်။ဟုတ်ကဲ့ဟုတ်ကဲ့ပါကျေးဇူးတင်ပါတယ
်။ကိုညာဝင်းအောင်စီစဉ်တင်ဆက်တဲ့မြမဒီမိုကရေစီရေးရာဆွေးနွေးခန်းဖြစ်ပါတယ်ရှင
် VOA မြမပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြမစံတော်ချိန်ည9နာရီခွဲရှိပါပြီ VOA American တန်ကနေ2016ခုနှစ်ဇွန်လ12ရက်နေ့တနင်္ဂနွေနေ့ညပိုင်းအစည်းအဝေးတွေကိုည10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုတော့တနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးပါမယ်ရှင်။အရင်ဦးဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မအေးတန်တာကျော်စီစဉ်တင်ဆက်တဲ့မြမပြည်မှပေးစာများကဏ္ဍဖြစ်ပါတယ
်။မင်္ဂလာပါရှင်။VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါမယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေလီတပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြေတားဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုတော့ပထမဦးဆုံး VOA အစီအစဉ်တွေကိုနားဆင်ပြီးတော့အစာပြန်ရေးလာကြတဲ့သောရရှင်ရဲ့စာတွေကိုအရင်ဖော်ပြပေးသွားခြင်းပါတယ်။ဇီးကုံမျိုးကအရှင်ပညာတိဟဖြစ်ပါတယ်။ဒီဖုန်းဖုန်းက VOA မြန်မာမင်္ဂလာပါလို့အစာချီပြီးတော့
မင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်ခင်ဗျာအစီအစဉ်နေစုံလင်ကောင်းမွန်တယ်လို့လွှင့်ထုတ်တဲ့တနေ့တာအချိန်ရေအတွက်ကလည်းကဘာပေါ်မှာအများဆုံးပါဒါကစေတနာဘလဘွားနဲ့သောတာရှင်နေအပေါ်လေးစားမှုကိုပြတာပါ VOA မြန်မာဝိုင်းတော်သူဝိုင်းတော်သားအားလုံးထာဝရအောင်မြင်ပျော်ရွှင်ကြပါစေ
မြစ်တာနဲ့အစုမွန်ချွေလာတဲ့ဇီးကုံမျိုးကအရှင်ပညာတိဟဖြစ်ပါတယ်ပေးရဆုနဲ့ပြေးပါစေလို့ဆုတောင်းမိပါကြောင်းဒီဖုန်းဖုန်းကိုပြန်ပြီးတော့ရောက်ထားခြင်းပါတယ်American သုံး EDM အသုံးနှုန်းသင်ခန်းစာကိုနားဆင်ပြီးတော့ရေးလာတဲ့သောရရှင်စောစောကတော့
မင်္ဂလာပါ VOA ကျွန်တော် VOA ကိုနားဆင်လာတာဆက်စုနှစ်လောက်ရှိပြီလားတော့မသိတော့ပါဘူးကျွန်တော်မှတ်မိသလောက်တော့ VOA ကို၈တန်းနေចောင်းသားဘွားတုန်းကပါအဲတုန်းကစကားပြောကြရအောင်ဆိုတဲ့အစီအစဉ်လည်းပါပါတယ် VOA ကြောင့်ဘုသူတာတော်တော်လေးလေးရကျေးဇူးလည်းတင်ပါတယ် VOA အခုဆိုရင် website မျက်နှာပေါ်မှာကိုနားဆင်ရင်တဲ့အစီအစဉ်ကိုစိတ်ချရွေးချက်ပြီးနားဆင်လို့ရတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်VOA ဝိုင်းတော်သားတွေရှင်လန်းချမ်းမြေ့ကြပါစေဆက်လက်အားပေးလက်ပါ VOA
သူက American သုံး EDM အသုံးနှုန်းများအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြင့်တခြားအစီအစဉ်တွေကိုပါနားဆင်ပြီးတော့နှစ်ချရပါတယ်လို့ရေးလာတာပါဟုတ်ကဲ့ဒီသောရရှင်ကကျမတို့ကိုအီးမေးလ်ကနေပြီးတော့ဒီလိုမျိုးတုံ့ပြန်စာပေးပို့လာတာမလို့ကျမတို့ VOA အင်တာနက်စာမျက်နှာပေါ်မှာတင်ထားတဲ့သတင်းတွေအစီအစဉ်တွေရောနောက်ပြီးတော့ Facebook စာမျက်နှာကနေတက်ဆင့်မြန်မာနိုင်ငံကမိုဘိုင်းဖုန်းပိုင်ရှင်တွေလဲလဲကူကူကြည့်ရှုလို့ရအောင်ထုတ်လွှင့်တင်ဆက်ပေးနေတဲ့အစီအစဉ်တွေကိုရောကြည့်ရှုလို့ရမယ်ထင်ပါတယ်နော်။စာရေးပြီးတော့အခုလိုအပိတ်လာတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။EDM အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့မကြီးမွေအင်္ဂလိပ်စာအစီအစဉ်တွေကိုပြန်ပြီးတော့နားထောင်ဖို့အခက်အခဲရှိနေပါတယ်ဖြစ်နိုင်ရင် YouTube ကနေကြည့်လို့ရအောင်လုပ်ပေးစီခြင်းပါတယ်ဘကိုးကသောရရှင်မောင်လင်းထိုက်ရေးလာတာပါဟုတ်ကဲ့ပါကိုလင်းထိုက်ရေ YouTube ကနေကြည့်တာထက်တောင်မှပို့ပြီးတော့အဆင်ပြေမဲ့အစီအစဉ်မျိုးကျွန်တော်တို့ VOA ကနေပြီးတော့အစီအစဉ်ပေးထားပါတယ်နော် Facebook ကနေကြည့်မယ်ဆိုရင်လွယ်လွယ်ကူကူဒီအစီအစဉ်တွေကြည့်လို့ရပါတယ်ရှင်မြန်မာနိုင်ငံကအလက်ကင်ဖုန်းတွေကလည်း Facebook လွယ်လွယ်ကူကူတုံးလို့ရတာမလို့မြန်မာပြည်ကသောရရှင်တွေအခုလိုမျိုး internet ပေါ်မှာတင်ပေးတဲ့ TV အစီအစဉ်တွေကိုလွယ်လွယ်ကူကူကြည့်လို့ရအောင်လို့ Facebook ပေါ်မှာလည်းတင်ထားပေးပါတယ်။ကျမတို့ရဲ့ VOA မြန်မာပိုင်း Facebook အစာမျက်နှာကိုတွားပြီးတော့ကြည့်ရှုနိုင်ပါတယ်ရှင်။အစီအစဉ်တွေကိုအားပေးတယ်ဆိုတဲ့အတွက်ကျေးဇူးတင်ပါတယ်။ဟောဒါနဲ့ခုနအစီအစဉ်တွေကို YouTube ကနေပြီးတော့လည်းတင်ထားပေးပါတယ်နော်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးသွားဖို့ရှိပါတယ်။အခုတော့သောရရှင်တွေကိုအနောက်တိုင်းဒေးလီတပုတ်နဲ့ကြားဖြတ်ပြီးတော့ဖျော်ဖြေပေးကြပါရစေ။ Flowrider တည်ဆူထားတဲ့ My House ဆိုတဲ့သချင်းလေးကတော့စားထွက်ထွက်ချင်းတုန်းကဒါမနစ်ကနှစ်ကုန်ပိုင်းမှာစားထွက်ထွက်ချင်းမှာ Billboard Hot အဖြစ်ဆုံး10နံပါတ်100ဆင်းထဲမှာအဆင့်96ပဲရှိတာပါ။နောက်မှသူက69ကိုပြုတ်ကျသွားပြီးတော့အဲဒီနောက်ပိုင်းမှာတော့တဖြည်းဖြည်းအောင်မြင်မှုရပြီးတော့အဆင့်မြင့်တက်လာတာဖြစ်ပါရစေ။သောရရှင်တွေဒီသချင်းလေးကိုခံစားနားဆင်ကြည့်ပါဦးနော်။Open up the champagne, pop. It's my house.
knock on the door and the night begins. Cause we've done this before, so you come on in. Make yourself at my home, tell me where you've been. Pour yourself something cold, baby, cheers to this. Sometimes you gotta stay in, and you know where I live. Yeah, you know what we is. Sometimes you gotta stay in, and welcome to my house. Baby, take control now. We can't even slow down. We don't have to go out. Welcome to my house. Play that music too loud. Show me what you do now. We don't have to go out. Welcome to my house. Morning comes and you know that you wanna stay. Close the blinds, let's pretend that the time has changed. Keep our clothes on the floor, open up champagne. Let's continue tonight, come on, celebrate. That's how we do. Sometimes you gotta stay in, and you know where I live. Yeah, you know what we is. Sometimes you gotta stay in. Welcome to my house, baby, take control now. We can't even slow down. We don't have to go out. Welcome to my house. Play that music too loud. Show me what you do now. We don't have to go out. Welcome to my house.
ရောက်ဖွဲ့စုထားတဲ့ my house ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြမတေးချစ်တော်ရရှင်နေအတွက်မေတ္တာတေးလက်ဆောင်တပုံးနဲ့နောက်ပိုင်းမှာဖြောပြပေးဖို့ရှိပါရယ်เนาะအခုတော့ကိုပိုင်ထင်မြင်ယူဆချက်တွေကိုထုတ်ဖော်လာကြတဲ့တော်ရရှင်နေတွေက AR ရဲ့အလွမ်းသမားဆိုတဲ့တော်ရရှင်ရဲ့အစားတစားကိုပြောပြပေးခြင်းပါတယ်သူကပညာလည်းမတက်နိုင်ငံရေးသမားလည်းမဟုတ်ပါဘူးတဲ့ဒါပေမဲ့မြမပြည်မှာငွေမြမပြည်မှာလူဖြစ်လာတဲ့မြမနိုင်ငံသားတယောက်မလို့တည်ထားတဲ့လောက်လေးပြောင်းလဲခြင်းတန်ပြီဆိုတာပြောပြခြင်းပါတယ်ဆိုတော့ video ကိုစာရေးလာတာပါသူက1980အစောပိုင်းမှာမွေးဖွားခဲ့သူဖြစ်ပြီးတော့အခုအချိန်အထိမြန်မာနိုင်ငံရဲ့အပြောင်းလဲတွေသူထင်မြင်တာလေးတွေကိုမှတ်ထားတာပါရွာတွေကိုစီကားအောင်လုပ်ဖို့ပါတွေလုပ်တင်လဲဆိုပြီးတော့သူ့ရဲ့အမြင်ကိုအခုလိုပြောလာပါတယ
်ကျွန်တော်ငယ်တုန်းကမြန်မာပတ်စံကဖိုးတန်ခဲ့ပါတယ်ဒါပေမဲ့မြန်မာပြည်သားတွေကဆင်းရဲခဲ့ကြပါတယ်ဘာဖြစ်လို့ဆင်းရဲခဲ့တာလဲဆိုရင်အလောက်ကန်အလွန်ရှားပါလို့ပါဟိုတုန်းကဆိုရင်အလောက်ကန်က200ဒီပဲရှိပါတယ်မိုးကမှပြိုးနှုတ်ကောက်ဆိုက်နှွေးကမှကောက်ရိပ်သိမ်း200ဒီတည်းပါကျန်တဲ့ຢာစီတွေမှာအလုံးမရှိတော့ဆင်းရဲနွမ်းပါသူတွေမှာစားဖို့နေရင်အင်မတန်မှခက်ခဲပါတယ်ကျွန်တော်တွေ့ကြုံရပြောရရင်ထမင်းနဲ့မမှန်သူတော်တော်များရှိပါတယ်ဒါကအလောက်ကန်ရှားပါလို့ပါဒီနောက်ပြောင်းလဲလာတာလေးကိုလည်းပြောပြခြင်းပါတယ်အများကြီးတော့မဟုတ်ပါဘူးစားဖို့နေရင်နည်းနည်းအဆင်ပြေလာတာတွေ့ရပါတယ်ဘာကြောင့်လဲဆိုတော့နိုင်ငံတော်ကစင်မြောင်းတတမန်တွေပိတ်တင်တာပိတ်ဖွင့်တင်တာဖွင့်ဒါကြောင့်ရေကြီးတာတွေရင်းနစ်တာတွေလည်းတက်တာသွားပါတယ်အင်းအိုင်တွေလဲတွေတိမ်ခော့စားတာတွေလည်းရှိပါတယ်တောင်သူလက်သမားတွေလည်းကြိုးစားကြပါတယ်ကောသွားတဲ့အင်းအိုင်တွေကိုအတုံးတဲအောင်ခြုံလေးကိုခုတ်ပြီးနိုင်ငံတော်ကချပီးတဲ့မျိုးစစ်တီးနှံတွေကိုမြေဆန်းခရမ်းပြူအောင်မြင်တဲ့အချိန်မှာပြည်သူတွေအလုပ်တစ်ခုပိုးလာပါတယ်200ဒီကနေ300ဒီစားအလုပ်ဖြစ်သွားပါတယ်ကောက်ဆိုက်ချင်းကောက်ရိပ်ချင်းပဲဆိုက်ချင်းပဲနှုတ်ချင်းပိုလာတဲ့အလုပ်တွေကြောင့်အရင်နဲ့မတူပဲစားဝတ်နေရေးအဆင်ပြေလာတာကိုတွေ့ရပါတယ်ဒါကြောင့်ကျွန်တော်အမြင်ပြောရရင်ပတ်စံရှိတဲ့တထေးကြီးတွေအလုပ်တွေကိုချက်ထွင်မယ်ဆိုရင်အလုပ်ကံမရှိတဲ့လူတွေပညာမတတ်တဲ့လူတွေအတွက်ပါအဆင်ပြေသွားမယ်လို့မြင်ပါတယ်
ရွာမှာဆိုင်တဆိုင်ပဲရှိရင်မစီကားနိုင်ပေမဲ့တဲ့အိမ်ကိုဆိုင်တလုံးပိုင်ပြီဆိုရင်တော့ရွာကြီးဖြစ်လာမှသိကြပါတယ်တဲ့ဆိုင်နေရှိလာရင်လည်းပညာတတ်တွေရွာကိုရောက်လာပြီးတော့တိုးထက်ဖို့ပို့ပြီးတော့လွယ်ကူပါမယ်ဆိုပြီးတော့ဒီသောရရှင်ကသူ့ရဲ့အထင်မြင်ယူဆချက်ကိုရေးပြီးတော့သောရရှင်နေနဲ့ဝေမျှလာပါတယ်ဝေမိုးဆိုတဲ့သောရရှင်ကတော့ဒီအစိုးရရဲ့စွမ်းဆောင်နိုင်မှုနဲ့ပတ်သက်ပြီးတော့သူ VOE ကသတင်းတင်ပြခဲ့တာပေါ်မှာတုံ့ပြန်ပြီးတော့ရေးသားလာတာရှိပါတယ်NLD အစိုးရအနေနဲ့အစိန်ခေါ်မှုပေါင်းများစွာကိုရင်ဆိုင်ရလိမ့်မယ်လို့ထင်ပါတယ်။ပြည်သူတွေစိတ်ရှည်တည်ခံကြဖို့တော့လိုမယ်ထင်ပါတယ်တဲ့။တိုင်းပြည်ကောင်းစားရေးအတွက်ကြိုးပမ်းကြတဲ့အခါမှာပြည်သူတွေကဝိုင်းဝန်းကြဖို့လိုမယ်လို့ထင်ပါတယ်။ကျွန်တော်တို့လည်းကြားရနေရကအကျိုးစားလျက်ပါဆိုပြီးတော့တော်ရရှင်ဝေမိုးရေးလာပါတယ်။အခုတော့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ပြောပြပေးသွားခြင်းပါတယ်ရှင်။ဒီတော်ရရှင်ကတော့ဘန်ကောက်မှာခေတ္တရောက်နေတဲ့ဒီမြန်မာရွှေပြောင်းလုပ်သားတဦးဖြစ်ပါတယ်တဲ့။ သူက view ကိုဟိုးရင်တွေကအားပေးလာတာဖြစ်ပြီးတော့သူကလည်းထိုင်းနိုင်ငံမှာအလုပ်လုပ်နေသူဆိုတော့ထိုင်းနိုင်ငံကမြန်မာအလုပ်သမားတွေအကြောင်းပဲပြောပြပြီးမျှဝေခြင်းမရယ်ဆိုတော့ရင်ဖွင့်လာပါတယ
် Radio Kick ကနေအခုအချိန်ထိပါပဲအများတန်းအားပေးနေပါတယ်အခုကျွန်တော်ကဘန်ကောက်မှာပါထိုင်းနိုင်ငံကမြန်မာလူသမားတွေအကြောင်းပြောပြရစီထိုင်းနိုင်ငံမှာမြန်မာလူသမားတွေကလာစားအပြည့်အဝမရကြပါဘူးတချို့နေရာတော်များများမှာလူခွင့်ရေးတွေအများကြီးချိုးဖောက်ခံနေကြပါတယ်ထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ယုံကလည်းအားကိုးလို့မရပါဘူးအစိုးရအသစ်လက်ထက်မှာလူသမားတွေရေအမြန်လုပ်ပြီးပါလို့ VOA ကတဆင့်တောက်ဆိုပေးရစီထိုင်းနိုင်ငံစမူပါကန်မြို့နယ်ထိုင်းဘန်လန်စပန်ပါရက်ကွက်ရေခဲပုံးလုပ်တဲ့ကိုမော့ပလတ်စတစ်ရုံမှာဆိုလို့ရှိရင်မြန်မာပြည်သားတွေယာနဲ့ချီပြီးတော့လုံလုံနေကြပါတယ်လူစစ်တွေဆိုရင်တနေ့ကိုဘတ်180ပဲရကြပါတယ်၄-၅နှစ်ကြာကြာလုံတဲ့လူတွေမှာဘတ်150 160အစားအသောက်ရကြတာပါ300ပြည့်တဲ့လူသိမ့်ရှိပါဘူးတိုင်လို့လည်းမရပါဘူးတတိယအာဏာပိုင်ဒီပလိတ်တွေကိုအပြီးပေါင်းထားပါလေ။တိုင်လို့တည်သွားမိသွားရင်တော့မိသားစုလိုက်လှုပ်ထုတ်ပါလေ။ဆွေမျိုးတွေပါမလွယ်ပါဘူး။တိုင်တဲ့လူကိုလည်းပလိတ်နဲ့ပေါင်းပြီးတော့ဆေးမှုဒါမှမဟုတ်အမှုတစ်ခုခုဆင်းပြီးတော့ဖမ်းဆီးထောင်ကြပါလေ။နောက်တစ်ခုကတရားဝင်နေထိုင်ခွင့်ကတ်မရှိတဲ့မြန်မာလူသမားတွေကိုအစိုးရတဲ့အနေနဲ့အမြန်ဆုံးတရားဝင်လူသမားတွေဖြစ်အောင်လုပ်ပေးပါလို့တောင်းဆိုပါရစေ။လက်မှတ်ရှိတဲ့လူတွေဗီဇာရှိတဲ့လူတွေတောင်မှလူသမားအခွင့်အရေးချိုးဖောက်ခံရတာတရားဝင်မဟုတ်တဲ့လူတွေဆိုရင်စဉ်းစားကြည့်ပေါ့ဗျာခွေးကကဲလိုက်လက်ဓာတ်ထိုးလိုက်နဲ့ရှာတဲ့ပတ်စံလဲအိတ်ပေါက်နဲ့ဖားကောက်သလိုပါပဲကိုယ့်နိုင်ငံမှာလုံးမရှိတော့လဲခံပေဦးပေါ့အခုတော့ရောင်ကြီးလေးတန်းလာပါပြီအမေစုခေရောက်လာပြီလေရင်ဖွင့်လဲရတာစိတ်ထဲမှာပေါ့သွားသလိုပါပဲဗျာ
ထိုင်းနိုင်ငံကရွှေပြောင်းလုံသားတွေတွင်းကြုံနေရတဲ့အခြေအနေတချို့တဝက်ကိုထိုင်းနိုင်ငံရောက်ရွှေပြောင်းလုံသားသရရှင်တယောက်ရင်ဖွင့်လာတာဖြစ်ပါတယ်ရှင်သရရှင်တွေရဲ့ဘေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်မွေးနေ့တိလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာဖြောပြပေးဦးမှာဖြစ်ပါတယ်เนาะကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာတိသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတွေကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်ကိုမြန်မာတချင်းလေးတပုံနဲ့မြေတားတိလက်ဆောင်ဖြစ်နေဖြောပြပေးကြပါရနော်မိမိခင်းစောတီဆူထားတဲ့စိုးရင်ကျေးဆိုတဲ့တချင်းလေးကိုသောရရှင်နေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင် ဒီဆိုထားတဲ့စိုးရင်ကျစ်ဆိုတဲ့တချင်ကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့တေးတချင်တောင်းမာတွေကို တင်းနှင်းတွေနဲ့ညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြမပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။
အေးသနာကျော်စီစဉ်တင်ဆက်တဲ့မြမပြည်မှပေးစာများခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရအောင်ပါမြမနိုင်ငံတွင်းရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတရုတ်အတွက်သင်ခန်းစာဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့ဂျော်လာရှိရနေ့ကရန်ကုန်ဆူးလီရှန်ဂရီလာဟိုတယ်မှာပထမဦးဆုံးချိန်မြန်မာတရုတ်ဆွေမျိုးပေါက်ဖော်ချစ်ကြည်ရေးနှင့်အခမ်းအနားကိုကျင်းပခဲ့ပါတယ်တရုတ်မြန်မာနှစ်နိုင်ငံတန်တမန်ဆက်ဆံရေး66နှစ်ပြည့်တဲ့အဲ့ဒီနေ့မှာတရုတ်မြန်မာဆွေမျိုးပေါက်ဖော်ချစ်ကြည်ရေးဖောင်ဒေးရှင်းကိုလည်းဖွဲ့စည်းပြီးအခမ်းအနားကိုပါတစ်ချိန်တည်းကျင်းပခဲ့တာပါဒီမတိုင်ခင်တုန်းကမြန်မာနိုင်ငံဆိုင်ရာတရုတ်သံအမတ်ကြီးမစ္စတာဟုန်လျန်ဟာတရုတ်နိုင်ငံရဲ့ကြီးမားတဲ့ရင်းနှီးမြှုပ်နှံမှုစီမံကိန်းတွေရှိရာကချင်ပြည်နယ်မြကြီးနားနဲ့ရခိုင်ပြည်နယ်ကြောက်ဖြူကိုတွားရောက်လေ့လာလည်ပတ်ခဲ့ပါသေးတယ်ရန်ကုန်တရုတ်သံရုံးနဲ့တရုတ်ကုမ္ပဏီတွေရဲ့လက်တလောလှုပ်ရှားမှုတွေကိုကြည့်ရင်မြန်မာနိုင်ငံတွေကယင်းနှိမ့်မြှုပ်နှံမှုတွေနဲ့ပတ်သက်ပြီးအဆင်ပြေချုံးမွေ့အောင်လုပ်ငန်းအဆင်ပြေအောင်ကြိုးစားဆောင်ရွက်နေတာအထင်ရှားတွေ့မြင်နေရပါတယ်မြန်မာနိုင်ငံတွေကတရုတ်ယင်းနှိမ့်မြှုပ်နှံမှုတွေရဲ့အခြေအနေစိုးရိမ်ရမယ့်အခြေအနေရှိနေပါပြီလားဒီပြဿနာတွေကနေတရုတ်အနေနဲ့ဘယ်လိုသင်ခန်းစာထုတ်ယူသင့်တယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
အခုချိန်ထိတရုတ်နိုင်ငံဟာမြန်မာနိုင်ငံမှာယင်းနှိမ့်မြှုပ်နှံမှုအများဆုံးပြုလုပ်ထားတဲ့ထိတ်ဆုံးနိုင်ငံဖြစ်နေစေပါ။နေဆက်ကုန်သွယ်ရေးမှာလည်းကုန်သွယ်မှုပမာဏအများဆုံးရှိနေပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံအတွင်းဒီမိုကရေစီထွန်းကားလာတာနဲ့အတူပြည်သူလူထုရဲ့ဆန္ဒသဘောထားပေါ်ထုတ်လာနိုင်တဲ့အခြေအနေအောက်မှာတရုတ်နိုင်ငံရဲ့ယင်းနှိမ့်မြှုပ်နှံမှုတွေအပေါ်သဘောမကျတာတွေဆန့်ကျင်ကန့်ကွက်တာတွေရှိလာပါတယ်။ဒီအထက်မှာတချို့စီမံကိန်းတွေရက်ဆိုင်ပယ်ဖျက်လိုက်ရတာမျိုးတွေရှိနေပြီးတချို့စီမံကိန်းတွေကတော့မရေရာမတည်ကြတဲ့အခြေအနေဆက်ရောက်နေတာတွေ့ရပါတယ်။စီမံကိန်းပြည့်စုံလို့ပုံမှန်လဲပတ်နေတဲ့စီမံကိန်းကြီးတစ်ခုကတော့ရခိုင်ပြည်နယ်ကြောက်ဖြူကနေတရုတ်နိုင်ငံယူနန်ပြည်နယ်ခွန်မိန်အထိတွေ့တန်းထားတဲ့သဘာဝဓာတ်ငွေနဲ့ရေနံပိုင်လိုင်းကနေဓာတ်ငွေနဲ့ရေနံတင်တဲ့လုပ်ငန်းမှာပိုင်လိုင်းဖြတ်တန်းရာလမ်းတစ်လျှောက်တချို့နေရာတွေမှာမြေယာရော်ကြီးပေးဖို့ကြံရှိနေတယ်ဆိုပြီးပြောဆိုတဲ့နည်းနည်းပါးပါထွက်လာတာကလွဲလို့လုပ်ငန်းပုံမှန်လဲပတ်နေပြီဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီပိုင်လိုင်းနဲ့အပြိုင်တရုတ်ယူနန်ပြည်နယ်ရွှေလီကနေရခိုင်ပြည်နယ်ကြောက်ဖြူအထိရထားလမ်းကားလမ်းပါဝင်တဲ့ဗတ်စုံလမ်းမကြီးတစ်ခုတည်ဆောက်မဲ့စီမံကိန်းကတော့ပြက်ပြဲသွားခဲ့ပြီဖြစ်ပါတယ်။ဒီလမ်းမကြီးနဲ့ပတ်သက်လို့တရုတ်ဘက်မှယူနန်ပြည်နယ်ခွန်မိန်ကနေမြန်မာနယ်ဆက်ရွှေလီမြို့အထိဖောက်လုပ်လို့ပြည်စည်းကနေပါပြီ။ဒါပေမဲ့မြန်မာနိုင်ငံအတွင်းဆက်ပြီးလုတ်ကင်မဲ့စီမံကိန်းနဲ့ပတ်သက်လို့တရုတ်ဘက်ကအဆိုပြုတဲ့အစ်စ်နယ်တွင်ရက်ဆိုင်သွားခဲ့တာဖြစ်ပါတယ်။အထူးသဖြင့်မြန်မာမီဒီယာတွေနဲ့မြန်မာလူထုဘက်ကဒီဘက်ဆောင်လက်မကြီးဟာမြန်မာပြည်ကိုအလဲကောင်ကနေဖြတ်တန်းသွားမဲ့လက်မကြီးဖြစ်နေတယ်။တရုတ်ကိုဖောက်လုပ်အသုံးပြုခွင့်ပေးလိုက်ရင်အချုပ်အခြာအာဏာထိခိုက်လာနိုင်တယ်ဆိုတော့စရဲဝေဖန်ချက်မျိုးစုံကြောင့်အရင်သမရဥသိမ့်စိန်အစိုးရလက်ထက်ကလေးကရက်ဆိုင်ထားလိုက်တာဖြစ်ပါတယ်
။စီမံကိန်းလုပ်ကန့်ခွင့်ရပြီမဲ့ပြဿနာပေါင်းစုံတက်နေတာကတော့လက်ဘရောင်းတောင်ကျင်းနီစီမံကိန်းဖြစ်ပါတယ်။ငကိုကတရုတ်ကုမ္ပဏီနဲ့ဒေသခံပြည်သူတွေကြားကြီးမားတဲ့ပဋိပက္ခကြီးကြုံခဲ့ရပြီမဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ကော်မရှင်ရဲ့ဂျားဝင်စုံစမ်းစစ်ဆေးအစီရင်ခံစာတင်ပြနိုင်ခဲ့မှုတွေကြောင့် နောက်ပိုင်းစီမံကိန်းပြန်စတင်နိုင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဒီကနေ့အထိစီမံကိန်းကိုချောချောမွေ့အကောင့်ထဲမဖော်နိုင်သေးသလိုဒေသခံတွေနဲ့နေစဉ်လိုလိုပြဿနာတွေတက်နေပြီးပြီးခဲ့တဲ့ရက်ပိုင်းကမှတယန်ဇာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးနဲ့စကိုင်းတိုင်းဝန်ကြီးချုပ်တို့ကသွားပြီးစစ်ဆေးခဲ့ရတဲ့အခြေအနေရှိနေပါသေးတယ်။ကြောက်ဖြူရည်နဲ့စိတ်ကန်းတိဆောက်ရည်နဲ့ပတ်သက်ပြီးတရုတ်ကုမ္ပဏီကတင်တာအောင်မြင်ထားပြီးသားအဆင့်ပဲရှိပါသေးတယ်။စီမံကိန်းကိုတည်တည်ချာချာမဆရသေးပါဘူး။ဒီကြားထဲအဲ့ဒီရည်နဲ့စိတ်ကန်းတိဆောက်ရည်နဲ့ပတ်သက်ပြီးဝေဘန်တန်တွေလည်းရှိနေသေးတာမို့စီမံကိန်းကိုအသေးချာစနိုင်မယ်မစနိုင်ဘူးတတ်မပြောနိုင်သေးပါဘူးလက်ရှိချိန်ထိပြဿနာအကြီးကြီးတက်နေတာကတော့အေယာဝတီမြစ်ဆုံစီမံကိန်းပြဿနာပါမြစ်ဆုံရေကာတာစီမံကိန်းကြီးဆိုပေမဲ့မြစ်ဆုံပေါ်မှာရေကာတာတစ်ခုလည်းတိဆောက်ဖို့မဟုတ်ပါဘူးမလိခမြစ်ပေါ်မှာရေကာတာတစ်ခုမေခမြစ်ပေါ်မှာရေကာတာ၅ခုမေခမလိခမြစ်နယ်စွယ်ပေါင်းစုံရာအေယာဝတီမြစ်ဆုံမှာရေကာတာတစ်ခုစုစုပေါင်းရေကာတာ9ခုတိဆောက်ပြီးရရားစစ်ဓာတ်အားတွေထုတ်ယူဖို့ပ
ါစီမံကိန်းအလုံးပြီးဆုံးသွားလို့ရှိရင်အဲ့ဒီရေအားလျှက်စစ်စက်ရုံကနေထွက်လာမယ်လျှက်စစ်ဓာတ်အားပမာဏဟာမဂါဝတ် 21,600 ရှိမယ်လို့ခန့်မှန်းထားပါတယ်လက်ရှိ2015ခုနှစ်စည်းရင်းတွေအရမြန်မာနိုင်ငံမှာမဂါဝတ် 9,000 ကျော်လောက်ပဲထုတ်လုပ်နိုင်သေးတဲ့အတွက်မြန်မာတနိုင်ငံလုံးကထုတ်လုပ်သုံးဆွဲနေတာရဲ့၄ဆကျော်ထွက်ရှိမယ်အလွန်အလွန်ကြီးမားတဲ့စီမံကိန်းကြီးဖြစ်တယ်လို့ဆိုနိုင်ပါတယ်။စီမံကိန်းကြီးတစ်ခုလုံးဆိုရင်ဒေါ်လာဘီလီယံ30လောက်တန်ကြီးရှိတဲ့စီမံကိန်းကြီးပါ။တရုတ်ကုမ္ပဏီကအကောင့်ထဲပေါ်မဲ့အဲ့ဒီကြီးမားတဲ့စီမံကိန်းကိုလည်းအရင်သမ္မတဦးသိန်းစိတ်အစိုးရကသူ့ရဲ့တက်တန်းအတွင်းယာယီရပ်ဆိုင်မယ်လို့ကြေညာပြီးရပ်ဆိုင်ထားခဲ့ပါတယ်။အခုဒေါ်ဆန်းစုကြည်ဦးဆောင်နဲ့NLD အစိုးရတက်လာတော့လေဒီစီမံကိန်းတွေနဲ့ပတ်သက်ပြီးတည်သူလူထုစန့်ကျင်တာများတဲ့အတွက်ပြန်အကောင့်ထဲဖော်နိုင်ရေးဆိုတာဟာမလွယ်ကူလာပါဘူးအားလုံးကိုခြုံငုံသုံးသပ်ကြည့်ရင်မြန်မာနိုင်ငံတွေကတရုတ်ရင်းနှီးမြှုပ်နှံမှုစီမံကိန်းကြီးတွေအားလုံးလိုလိုပြဿနာပေါ်နေတာပါတကယ့်ပြဿနာဖြစ်ရတဲ့အကြောင်းရင်းခံကိုတိတိကျကျပြန်သုံးသပ်ကြည့်လိုက်ရင်စီမံကိန်းတစ်ခုချင်းစီရဲ့အနေအထားကြောင့်ပြဿနာပေါ်ရတယ်ဆိုတာမျိုးထက်အရင်ကလားတီသူတွေကိုမတရားဖိနှိပ်ရက်ဆက်ခဲ့တဲ့တိုင်းပြည်ကိုချွတ်ချုံကြမွဲပြကြအောင်လုပ်ခဲ့တဲ့တီသူမုန်းနဲ့စစ်အာဏာရှင်တွေနဲ့ပူးပေါင်းခဲ့လို့စစ်အာဏာရှင်တွေရဲ့အကျိုးစီးပွားကိုကာကွယ်ခဲ့လို့တရုတ်စီမံကိန်းတွေကိုဆန့်ကျင်ကြတာဖြစ်နိုင်ပါတယ
်တရုတ်နိုင်ငံအနေနဲ့ဒီပြဿနာတွေပြေလည်အောင်ဖြေရှင်းနိုင်ဖို့ဆိုရင်တို့လုတ်ကင်ဆောင်ရွက်မဲ့အဲ့ဒီစီမံကိန်းတွေကိုဒေါ်ဆန်းစုကြည်နဲ့ NLD အစိုးရကထောက်ခံလာအောင်အရင်စူးစမ်းဖို့လိုပါတယ်ဒေါ်ဆန်းစုကြည်နဲ့ NLD အစိုးရကနားမလည်တဲ့လက်မခံနိုင်တဲ့ဘလူးစီမံကိန်းမျိုးမှဒီတိုင်းပြည်မှာလောရကန်ရလွယ်ကူမှာမဟုတ်ပါဘူး။ဒါအပြင်မြန်မာပြည်သူလူထုအလဲမှာကြာဆင်းခဲ့ရတဲ့တရုတ်စီးပွားရေးလုပ်ငန်းကြီးတွေရဲ့ပုံရိပ်မြင့်တက်လာအောင်လုပ်ဖို့ပါ။ရိုးသားပြီးပွင့်လင်းမြင်သာရှိမှုနဲ့အတူအရက်ပဲအဖွဲ့အစည်းတွေကနေတဆင့်ပြည်သူတွေလက်ခံတဲ့မီဒီယာတွေကနေတဆင့်တရုတ်စီးပွားရေးလုပ်ငန်းတွေရဲ့ပုံရိပ်ကိုမြင့်တင်နိုင်ပါတယ်။ဒါမှသာအခက်အခဲပေါင်းစုံကြုံတွေ့နေရတဲ့မြန်မာနိုင်ငံရဲ့တရုတ်စီမံကိန်းလုပ်ငန်းကြီးတွေဆက်လုတ်ကြိုင်နိုင်မဲ့အခွင့်လန်းပေါ်ပေါက်လာနိုင်မဲ့ဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်သူဘရာဇာတွေစူးစီးပြီးနိုင်ငံတကာကျင်းတူးပြိုင်ပွဲကိုဟန်ဂေရီနိုင်ငံအရှေ့ဘက်မှာကျင်းပခဲ့ကြပါတယ်ကျောင်းသားတွေရဲ့အာယုံစိုက်မှုကိုထိန်းနိုင်မှုအတွက်မက်ဆီကိုကပါမောက်ခတစ်ယောက်ကစပိုင်ဒါမန်ပင့်ကူလူသားဝစ်စုံကိုဝစ်စင်ပြီးစားသင့်ပါတယ်ဒီလိုထူးထူးဆန်းဆန်းသတင်းတွေကိုနန်းလောင်နဲ့ကိုငင်းညံတို့ကတင်ဆက်ထားပါတယ်ရှင်
ဟန်ဂေရီနိုင်ငံအရှေ့ဘက်မှာတော့သူဘရာဇာတွေစုစည်းပြီးတော့နိုင်ငံတကာကျင်းတူးပြိုင်ပွဲကျင်းပခဲ့ကြပါတယ်အလောက်ကိုင်းတဲ့ရှာဖွေလူသူတွေကိုဆွဲဆောင်ဖို့နဲ့လူတွေရဲ့ကြောက်ရွံ့မှုတွေအထင်အမြင်တွေလျော့ပါစေဖို့ရည်ရွယ်ပြီးတော့ကျင်းပတာပါပြိုင်ပွဲမှာပါဝင်သူတွေကတော့သူတို့ရဲ့အလောက်ဟာလဲအလောက်တစ်ခုဖြစ်ပြီးကြောက်ရွံ့စရာမကောင်းဘူးလို့ပြောပါတယ်တခြားကမ္ဘာနိုင်ငံတွေမှာလဲအခုလိုကျင်းတူးပြိုင်ပွဲကျင်းပကြပေမဲ့ဒီပွဲရဲ့ထူးခြားမှုကတော့ပါဝင်သူတွေအားလုံးဟာကိုယ်တိုင်ပေါက်တူဂေါ်ပြားတွေနဲ့တူးကြရတာပါတင်ချိုင်းမြေနေရာမှာအုတ်ဂူတွေပြင့်နေလာပြီးမြေတူးဆက်တွေဝင်လို့မရတဲ့အတွက်ကြောင့်အခုလိုလူရဲ့လှုပ်အားနဲ့ကျင်းတူးနေရတာပါဥရောပအလဲပိုင်း၄နိုင်ငံဖြစ်တဲ့ပိုလန်ချက်ချီစလိုဗေးကီးယားနဲ့ဟန်ဂေရီနိုင်ငံတွေမှာကွန်မြူနစ်အစိုးရတွေပြုတ်ကျပြီးကြတဲ့ကလူဦးရေတိုးလာတာမရှိဘဲရပ်တန့်နေခဲ့တာပါရှင်
ာသင်ငန်းထဲမှာကျောင်းသားတွေရဲ့အာရုံစူးစိုက်မှုကိုထိန်းသိမ်းထားနိုင်ဖို့မက္ကဆီကိုနိုင်ငံယူနမ်တက်ကတို့ပမောက္ခတဦးဟာစပိုက်ဒါမန်ပင်ကူလူသားလိုဝတ်ဆင်ပြီးတော့စာသင်နေပါဗျ။အသက်26နှစ်အရွယ်မွိုက်ဆီစ်ဗတ်စကက်ဟာမက္ကဆီကိုစီးတီးမြို့တော်နာမည်ကြီးတက်ကတို့သိပ်ပံဌာနကဖြစ်ပါဗျ။အခုလိုပင်ကူလူသားလိုဝတ်ဆင်ပြီးအလုပ်တက်တဲ့အတွက်လဲလမ်းတစ်လျှောက်သူ့ကိုတွေ့မြင်ရတဲ့ကျောင်းသားလူငယ်တွေရုံသွားရုံပြန်နေတဲ့နေ့စဉ်ဘဝကိုထူးခြားအောင်လှုပ်ဆောင်ပေးနေတာလည်းဖြစ်ပါတယ်။နောက်ပြီးတော့အဲ့ဒီပင်ကူလူသားဟာတက္ကသိုလ်ကဆရာတဦးဖြစ်တယ်ဆိုတာကိုလူများသိလိုက်ရတဲ့အချိန်မှာတော့အံ့ဩကြပါတယ်။ဘတ်စကက်ဟာကတ်တွန်းစာအုပ်တွေကိုအရင်နှစ်သက်တယ်လို့ဝန်ခံထားပြီးတော့အခုလိုပင်ကူလူသားလိုဝတ်ဆင်ပြီးအလုပ်လုပ်ဖို့ကတ်တွန်းစာအုပ်ထဲကပဲအကြံဉာဏ်ရတာပါ။သူအခုလိုဝတ်ဆင်ပြီးစာသင်တဲ့အတွက်လည်းစာသင်ခန်းကပိုပြီးပျော်စရာကောင်းတယ်လို့ထင်ပါတယ်။အဲ့ဒီဝတ်ဆောင်ကြောင့်ကျောင်းသားတွေရဲ့အမှတ်တွေတိုးတက်လာသလားဆိုတာကတော့မသိရသေးပါဘူးခင်ဗျာ
။ဟောင်ကောင်ကျွန်းမှာပြီးခဲ့တဲ့ဂျွန်လ3ရက်နေ့ကစပြီးတော့အကြိမ်20မြောက်မိုက်ခရိုဝေ့ဗ်အနုပညာပြပွဲကို B-Water 2ရေလိုကျင့်ပါအပိုင်းနဲ့ခေါင်းစဉ်နဲ့ဖွင့်လှစ်လိုက်ပါတယ်။ဒီနိုင်ငံကအနုပညာပြပွဲဟာရုပ်ရှင်တွေအနုပညာလက်ရာတွေအသိပညာပေးပွဲတွေကိုစုစည်းတင်ပြထားတာပါဒီအထက်ကထူးခြားတာကတော့ဂျပန်ဆက်ရုပ်တီဝိုင်းဖြစ်ပြီးတော့ဆက်ပစ္စည်းတွေရဲ့စိတ်ခံစားမှုကိုသုံးပြီးတော့ဂီတယတ္တပျော်ရွှင်မှုကိုခံစားနိုင်အောင်ဖန်တီးထားတာပါဂီတတီးနေဘုံတီးနေတဲ့ဆက်ရုပ်တွေကိုကြည့်ရှုခံစားရမှာပါနောက်ထပ်လက်ရာတစ်ခုကတော့ချင်းနှောင်းနဲ့ချိတ်ဆွဲထားတဲ့အပင်တွေဖြစ်ပါတယ်ဒီအပင်တွေကိုထိလိုက်တာနဲ့သဘာဝတော်ထဲလို့ရောက်သွားသလိုဂီတတန်တွေကြားရမှာဖြစ်ပါတယ်လူခန္ဓာကိုယ်မှာရှိတဲ့ electrostatic swan in တွေကိုသုံးပြီးတော့အပင်တွေကိုအတန်ထွက်အောင်လှုပ်ထားတာပါ radiant escape လို့နာမည်ပေးထားတဲ့ပြခန်းမှာဆိုရင်ကမ္ဘာရေဒီယိုတတ်သည့်ကြွမှုတွေဘလို့ထွက်နေတာလဲဆိုတာကို TV ဖန်သားပြင်ပေါ်မှာပြသထားပါတယ်နောက်ပြီးတော့ Google ကနေလက်မတွေကိုကြည့်တဲ့မြင်ကွင်းကနေယူထားတဲ့လူပုံတွေကိုအပြင်မှာတကယ့်လူအတိုင်းဓာတ်ပုံတွေကိုထုတ်ထားပြီးတော့ street ghosts လမ်းဘေးသစ်စေများဆိုတဲ့ခေါင်းစဉ်နဲ့လည်းပြသထားပါတယ်ဒီပြပွဲကတော့လူရရဲ့တကူကြီးလွတ်လပ်ခွင့်နဲ့မိုဘိုင်းခွင့်ကိစ္စတွေကိုတတိပြုမိစေဖို့ဖြစ်ပါတယ
်။နန်းလောင်နဲ့ငင်းညံ့တို့တင်ဆက်ပေးခဲ့တဲ့ထူးခြားစံပြသတင်းများအစီအစဉ်ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအစီအစဉ်တွေမကြခင်အဆုံးသတ်တော့မှာပါအခုကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုမသိင်ကြီးထိုက်ကတလှည့်ပြောပြပေးပါမယ်ရှင်။
American ပြည်တော်စု Orlando ပြည်နယ်မှာတနင်္ဂနွေနေ့မနေ့အစောပိုင်းကလူ90သေဆုံးခဲ့ရတဲ့ညကပွဲရုံတွင်ပြစ်ခတ်ခဲ့သူဟာ Afghan နယ်ပွား American နိုင်ငံသား Omar Sariki Mateen ဖြစ်တယ်လို့ဖော်ပြနေကြပါတယ်။ရဲတွေကညကပွဲရုံအဆောက်အုံတွေကိုအတင်းဝင်ရောက်ပြီးတနတ်သမားအဖြစ်တန်းရရှိသူကိုပြစ်ခတ်ပြီးညကပွဲရုံအတွင်းကပိတ်မိနေသူတွေကိုကယ်ထုတ်ခဲ့ရပါတယ်တခြားသူ53ဦးလည်းဒဏ်ရာရခဲ့ပါတယ်အခုပြစ်ခတ်တိုက်ခိုက်မှုဟာအမေရိကန်သမိုင်းမှာအဆိုးဝါးဆုံးအစုလိုက်အပြုံလိုက်ဒေသုံးစီတဲ့ပြစ်ခတ်မှုအဖြစ်ယုံကြည်တဲ့အကြောင်းနဲ့ဒီပြစ်ခတ်မှုကိုအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုအဖြစ်သတ်မှတ်ပြီးစုံစမ်းစစ်ဆေးနေတယ်လို့ပြည်ထောင်စုစုံစမ်းရေးဘူရို FBI အရာရှိတို့ကပြောပါတယ် FBI ပြောခွင့်ရရွန်ဟူပါကတော့အခုပြစ်ခတ်မှုကိုအကြမ်းဖက်ဝါဒဆွဲကင်ဆွဲတိုက်ခိုက်မှုလားအမုံတရားအခြေခံတိုက်ခိုက်မှုလားဆိုတာကိုတိတိကျကျခွဲခြားသတ်မှတ်ဖို့စောလွန်သေးတယ်လို့ပြောပါတယ်။အချက်လက်အားလုံးကိုစုံစမ်းစစ်ဆေးပြီးချိန်မှာဆုံးဖြတ်ချက်ထွက်လာမယ်လို့လည်း FBI ပြောခွင့်ရကပြောပါတယ်။အခုပြစ်ခတ်မှုက Orlando မြို့အတွက်တင်မဟုတ်ဘဲတနိုင်ငံလုံးအတွက်ဝန်내ကြေကွဲပွဲရာဖြစ်ရကြီးဖြစ်ပါတယ်လို့လည်း Orlando ရဲချုပ်ကပြောဆိုသွားပါတယ်။စနေနေ့ကပြင်သစ်နိုင်ငံမျိုးနှမျိုးမှာတီးခြားစီချင်းပါတဲ့ဘောလုံးပွဲတွေမှာနှစ်ဖက်ဘောလုံးပရိသတ်တွေကြားရုံရင်ဆန်ကပ်ဖြစ်တာကြောင့်နိုင်ငံတကာဘောလုံးပွဲရဲ့ဂုဏ်သိက္ခာထိခိုက်ရသလိုပြိုင်ပွဲလုံခြုံရေးနဲ့ပတ်သက်တဲ့မေးခွန်းတွေလည်းထွက်လာပါတယ်။မာဆလိမျိုးမှာယာနဲ့ချီတဲ့ဗြိတိန်နဲ့ရုရှားဘောလုံးပရိသတ်တွေကြားတစ်ဖက်နဲ့တစ်ဖက်ဘီယာပလင်းတွေခုန်နေတဲ့ပြစ်ပေါက်ကြတာကြောင့်လူ35ယောက်ထက်မနည်းဒဏ်ရာရပါတယ်။စတီဒီဘယ်လိုဒရိုဘောလုံးကွင်းပပလဲကလမ်းချင်းတွေမှာဖြစ်ခဲ့တဲ့ရံပွဲတွေကိုရဲတပ်ဖွဲ့ကအတော်စူးစမ်းပြီးတော့ထိန်းသိမ်းခဲ့ရပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vital Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရယ်။မနေ့ပြန်မနေ့6နာရီကနေ9နာရီအထိထုတ်လွှင့်ပေးမယ်။တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုလည်းလိုင်းဒိုမီတာ24 40 49နဲ့50တို့ကနေထုတ်လွှင့်ပေးမှာပါ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးပါရှင်။
This program has come to you from the Voice of America, Washington.